Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါသည်ခင်ဗျာ VOA အမေရိကန်နိုင်ငံ2019ခုနှစ်မတ်လ10ရက်ဗိုလ်ဒူးနေ့မနက်ခင်းအစီအစဉ်တွေကို Washington DC မြို့တော်ကနေလိုင်းနိုမီတာ3040 49တို့ကနေစတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝင်ယူတင်ဆက်မှာပါခင်ဗျာ
။မင်္ဂလာမနက်ခင်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းဝင်းလိုက်ပါ။ဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အင်ပီရောမှာအချင်းချင်းသဘောထားကွဲပြားမှုတွေဖြစ်နေတယ်ဆိုတာမဟုတ်မှန်းကြောင်းတမနာထရန့်ကညင်းလိုက်ပါတယ်။ From ရဲ့လူတွေနဲ့ရုရှားအကြကဆက်ဆံရေးနဲ့ပတ်သက်လို့အမေရိကန်တရားရေးဌာနကကြေညာမှုတွေပြုလုပ်ခဲ့ပါတယ်။မြန်မာနိုင်ငံနဲ့တရုတ်နယ်စပ်မှာဖြစ်နေတဲ့တိုက်ပွဲတွေရကြဖို့တရုတ်အစိုးရကတိုက်တွန်းလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုမနနာချမ်းနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။မြောက်ပိုင်းမဟာမိတ်တပ်တွေအနေနဲ့လက်နက်ကင်တိုက်တာကိုစွန့်ပြီးညဉ့်ညမ်းရေးစပွဲကိုလာကြဖို့ဒေါင်ဆန်းစုကြည်ကတိုက်တွန်းထားပါတယ်။လက်တွေ့မှာဘယ်လိုရှိပါလဲ
။ဟောဒေါင်ဆန်းစုကြည်ကတော့သူကဒီညဉ့်ညမ်းရေးကိစ္စကိုသူဘလို့ပဲပြောပြောအဓိကအခြေအားစစ်တပ်လေ
တရင်နေပြီးမှနားဆင်ရဖို့ရှိပါတယ်ဒီအကြောင်းနဲ့တူဥကိုနီလှုပ်ကြံခံရမှုဖော်ထုတ်ရေးသားနေတဲ့မြန်မာနောင်းအက်ဒီတာချုပ်ကိုဆွေဝင်းကိုပုံမှန်66ဂါကြီးနဲ့တရားစွဲဆိုထားပါတယ်ချင်းပြည်နယ်ဘက်မှာတော့တစ်တောကျိုးဝိုင်းအတွင်းကနေဖယ်ရှားခံရတဲ့ရွာသူရွာသားတွေသူတို့နေရာမှာပြန်လည်နေနိုင်ရေးအတွက်တောင်းဆိုနေကြပါတယ်တခါမြန်မာနိုင်ငံရေးမှဒီအမျိုးသမီးတွေပါဝင်မှုအခြေအနေကဘယ်လိုရှိပါသလဲဆိုတာတွေကိုတင်ပြသွားဖို့ရှိပါတယ်။အဲ့ဒီအစီအစဉ်နဲ့မတိုင်ခင်အခုနောက်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစောဝင်းလှိုင်နဲ့မန္တနာချန်တို့ကပြောပြပေးကြပါဦးခင်ဗျာ
။အင်ဂျီရောအတွင်းကမောက်ကမတွေဖြစ်နေတဲ့ဆိုပြီးသတင်းတွေထွက်ပေါ်နေတဲ့အပေါ်သမ္မတဒေါ်နယ်ထရမ့်ကဖေချလိုက်ပါတယ်။သမ္မတထရမ့်အစိုးရအဖွဲ့အတွင်းအချင်းချင်းတိုက်ခိုက်မှုတွေဖြစ်ပေါ်နေတယ်ဆိုတော့မဟုတ်မှန်တဲ့သတင်းတွေကပြောဆိုနေတာကိုမယုံကြဖို့သမ္မတထရမ့်ကTwitter လူမှုကွန်ရက်ကတည်းကအင်္ဂါနေ့မှာပြောကြလိုက်ပါတယ်။သူတို့အကြမ်းမှာအချင်းများနေခြင်းမရှိတဲ့အကြောင်းကြီးမားတဲ့လုပ်ငန်းတွေကိုအောင်မြင်စွာလှုပ်ဆောင်နိုင်ခဲ့ကြောင်းလဲသမ္မတထရမ့်ကပြောပါတယ်။သူနဲ့သက်ဆိုင်တဲ့အငင်းပွားစရာကိစ္စရပ်တွေကိုသူ့လက်အောက်ဝန်ထမ်းတွေကကင်တွယ်ဖြေရှင်းမှုတွေနဲ့ပတ်သက်လို့သမ္မတထရမ့်ကအမျက်ဒေါသထွက်နေတယ်ဆိုပြီးအမေရိကန်သတင်းမီဒီယာတွေမှာလွန်ခဲ့တဲ့ရက်အနည်းငယ်အတွင်းပြောဆိုမှုတွေထွက်ပေါ်ခဲ့တဲ့အပေါ်သမ္မတထရမ့်ကတုံ့ပြန်ပြောဆိုလိုက်တာပါ။အမေရိကန်ပုံနှိပ်သတင်းဌာနတွေနဲ့ရုပ်သံဌာနတွေကအင်ဂျီရောအတွင်းဖြစ်နေတဲ့နောက်ွယ်ကအဖြစ်ပြက်တွေကိုရေးသားပြောဆိုကြတဲ့အခါအမည်မဖော်လိုတဲ့သူတွေကိုကိုကားသုံးလုံးနဲ့ကိစ္စနဲ့ပတ်သက်လို့သမ္မတထရမ့်ကအဲ့ဒီပင်မသတင်းဌာနတွေကိုပြန်လဲတိုက်ခိုက်နေတာဖြစ်ပါတယ်။အမည်မဖော်လိုတဲ့သူတွေကိုကိုကားပြောဆိုမှုတွေဟာစိတ်ကူးယဉ်ဆန်တဲ့သတင်းအတုတွေဖြစ်ကြောင်းသမ္မတထရမ့်ကအကြိမ်ကြိမ်ထိုးနဲ့တိုက်ခိုက်နေတာဖြစ်ပါတယ်။
အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဝင်ရောက်ဆွတ်ဖက်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေကိုအောက်လွှတ်တော်ထောက်လှမ်းရေးကော်မတီကပထမဦးဆုံးအကြိမ်များပြည်သူရှေ့မှောက်မတ်လ20ရက်နေ့မှာကြားနာပွဲပြုလုပ်မယ်လို့ကော်မတီဥက္ကဋ္ဌဒေဗင်နျူနက်စ်ကအင်္ဂါနေ့မှာကြေညာလိုက်ပါတယ်။အဲ့ဒီကြားနာပွဲမှာထွက်ဆိုကြမယ်သူတွေတဲ့နိုင်ငံခြားရေးဝန်ကြီးဟောင်းဟီလရီကလင်တန်ရဲ့အီးမေးလ်ရှုပ်တော်ပုံကိစ္စစုံစမ်းစစ်ဆေးမှုမှာပါဝင်မှုနဲ့ပတ်သက်လို့အငင်းပွားစရာဖြစ်နေတဲ့လက်ရှိ FBI ပြည်ထောင်စုထောက်လှမ်းရေးဗျူရိုအကြီးအကဲ James Comey အမျိုးသားလုံခြုံရေး Agency ညွှန်ကြားရေးမှူး Mike Rogers နဲ့ CIA ညွှန်ကြားရေးမှူးဟောင်း John Brennan တို့ပါဝင်ကြပါတယ်။ပြီးခဲ့တဲ့နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဆွတ်ဖက်မှုနဲ့ပတ်သက်လို့အမေရိကန်ဗဟိုအစိုးရကစုံစမ်းစစ်ဆေးရမှာကြီးကြပ်ဖို့တရားရေးဝန်ကြီးဌာနရဲ့ရထားချင်းခံရသူကသူ့အနေနဲ့ဒီသမ္မတဒေါ်နယ်ထရမ့်ရဲ့အတွင်းလူတွေနဲ့ရုရှားတာဝန်ရှိသူတွေကြားအဆက်အသွယ်ရှိမရှိစစ်ဆေးဖို့အတွက်အထူးရှင်းနေတူခန့်ဖို့မဆုံးဖြတ်ရသေးဘူးလို့ပြောဆိုလိုက်ပါတယ်။ဒုတိယအစိုးရရှင်းနေချုပ်ဖြစ်တာဝန်ယူဖို့သမ္မတကအဆိုပြုထားတဲ့အစိုးရရှင်းနေ Rod Rosenstein ကသူ့အနေနဲ့ဆုံးဖြတ်ချက်မချခင်အမှုကိုလေးလာရမှာဖြစ်ပေမဲ့လိုအပ်တဲ့အချိန်မှာတင့်တော်တဲ့သူတယောက်ယောက်ကိုအထူးအရာရှိဖြစ်နဲ့ခန့်အပ်ဖို့ဆန္ဒရှိတဲ့အကြောင်းအင်္ဂါနေ့ကအထက်လွှတ်တော်ကြားနာပွဲမှာပြောဆိုခဲ့တာဖြစ်ပါတယ်
။အမေရိကန်နိုင်ငံအတွင်းပြည်ဝင်ခွင့်ယာယီပိတ်ပင်တဲ့သမ္မတရဲ့အမိန့်ကြေညာချက်အသစ်ကိုသမ္မတဒေါ်နယ်ထရမ့်ကတနင်္လာနေ့မှာထုတ်ပြန်လိုက်တဲ့အထက်သူ့နိုင်ငံမှာပါဝင်တော့တဲ့အတွက်အဲ့ဒီအမိန့်ကြေညာချက်အသစ်ကိုအီရတ်နိုင်ငံကကြိုဆိုလိုက်ပေမဲ့ပေးဆိုတဲ့6နိုင်ငံနဲ့ပါဝင်နေတဲ့ဆူဒန်နိုင်ငံကတော့ကန့်ကွက်ကြောင်းထပ်လောင်းပြောကြားလိုက်ပါတယ်။အမေရိကန်ကအသစ်ပြင်ဆင်ထုတ်ပြန်လိုက်တဲ့စာရင်းထဲမှာအီရတ်နိုင်ငံမှာပါတော့တဲ့အတွက် IS Islamic စစ်သွေးကြွအစွန်းရောက်တွေတိုက်ခိုက်ရေးအတွက်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်လှုပ်ဆောင်နိုင်လိမ့်မယ်လို့ အီရန်နိုင်ငံသားရေးဌာနပြောခွင့်ရအာမက်ဂျမာကအေဘီသတင်းဌာနကိုပြောပါတယ်အီရန်အစိုးရနဲ့ပူးပေါင်းပြီးအမေရိကန်နိုင်ငံသားရေးဌာနအနေနဲ့အီရန်နိုင်ငံသားတွေကိုအသေးချာစီစစ်သွားရေးအတွက်ပြန်လည်တုံ့တက်ပြီးတဲ့နောက်မှာအီရန်နိုင်ငံကိုပြည်ဝင်ခွင့်အရာကြီးပိတ်ပင်တဲ့စီးရင်တဲ့ကနေခြံထားခဲ့ခြင်းဖြစ်ကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးရက်စ်တီလာဆန်ကပြောပါတယ်ရပ်ပေါင်း90အတွင်းပြည်ဝင်ခွင့်ဗီဇာထုတ်ပေးခြင်းမပြုဖို့ပိတ်ပင်ခံရတဲ့မွတ်စလင်အများစုနေထိုင်တဲ့6နိုင်ငံကတော့အီရန်၊ဆီးရီးယား၊ယီမင်၊လစ်ဗျား၊ဆိုမားလီးယားနဲ့ဆူဒန်နိုင်ငံတို့ဖြစ်ကြပါတယ်
။အမေရိကန်ပြည်ထောင်စုရဲ့ကျန်းမာရေးဆောင်ရှားမှုစနစ်ကို Republican Party ကပြောင်းလဲပြစ်မဲ့အစီအစဉ်ဟာအံ့ဩစရာကောင်းလောက်အောင်ကောင်းမွန်တဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။ဒါပေမဲ့လည်းအစီအစဉ်ရဲ့ကံကြမ္မာကတော့ Congress လွှတ်တော်ထဲမှာရှိတယ်လို့လည်းပြောပါတယ်။သမ္မတဟောင်းဘရက်အိုဘားမားချမှတ်ခဲ့တဲ့လက်ရှိကျန်းမာရေးဆောင်ရှားမှုဥပဒေဟာလုံးဝကိုပြုတ်လဲပျက်စီးနေတဲ့စနစ်ဖြစ်တဲ့အကြောင်းသမ္မတထရန့်ကအင်္ဂါနေ့မှာပဲ Twitter Internet လူမှုကွန်ရက်မှာပြောဆိုခဲ့တာဖြစ်ပါတယ်။စနစ်သစ်မှာတော့ဈေးကြီးတဲ့ဆေးတွေကိုတတ်တတနဲ့ဝယ်နိုင်အောင်ဆေးဝါးထုတ်လုပ်တဲ့လုပ်ငန်းတွေကြားပြိုင်ဆိုင်မှုတွေကိုအားပေးပြီးကျန်းမာရေးအာမခံထားသူတွေအတွက်ဈေးတတဈေးဖို့မျှော်လင့်ချက်နဲ့ကျန်းမာရေးအာမခံကုမ္ပဏီတွေကိုပြည်내တိုင်းမှာရောင်းချခွင့်ပြုမှာဖြစ်တဲ့အကြောင်းလဲသမ္မတထရန့်ကပြောပါတယ်။အိုဘားမားကဲလို့လူသိများတဲ့အဖိုးနှုံချိုတာတဲ့ဒီကျန်းမာရေးဆောင်ရှားမှုအဥပဒေကိုဖျက်သိမ်းဖို့ Republican တွေကအချိန်တော်ကြာကလေးကကြိုးပမ်းနေတာဖြစ်ပေမဲ့အခုနောက်ဆုံးဥပဒေအသစ်အတွက်အဆိုပြုချက်ပေါ်မှာတော့အထက်နဲ့အောက်လွှတ်တော်က Conservative Republican Party ဝင်တွေကချက်ချင်းဆိုသလိုဝေဖန်တိုက်ခိုက်ခဲ့ကြသလိုသမ္မတဟောင်း Obama လက်ထက်ကဥပဒေကိုဆက်ထားခြင်းကြတဲ့ Democrat တွေရဲ့ပြင်းထန်တဲ့ဝေဖန်မှုတွေလည်းထွက်ပေါ်ခဲ့ပါတယ်
New American Tan မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာတရုတ်နဲ့မြန်မာနယ်စပ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေချက်ချင်းရပ်ပြီးနှစ်ဖက်မကြေလည်မှုတွေကိုငြင်းချမ်းနဲ့နီလန်းနဲ့ညှိနှိုင်းကြဖို့တရုတ်အစိုးရကတိုက်တွန်းပါတယ်တင်းနယ်လာနေကလောက်ကန်မျိုးကိုကိုကန်တပ်ဖွဲ့တွေဝင်ရောက်တိုက်ခတ်ခဲ့တာကြောင့်အရသာအများအပြားအပါဝင်သေဆုံးသူအနည်းဆုံး30ရှိခဲ့ပါတယ်လောက်ကန်တဝိုက်မှာတော့ကိုကန်တပ်ဖွဲ့နဲ့မြန်မာတပ်ဖွဲ့တွေကြားဇန်နဝါရီလကတည်းကတိုက်ပွဲတွေဖြစ်ပွားနေခဲ့တာပါတရုတ်နိုင်ငံဘက်ကထွက်ပြေးကြတဲ့အရသာတွေကိုတော့တရုတ်နိုင်ငံကလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနေတာဖြစ်ပါတယ်တရုတ်နိုင်ငံရဲ့ဌာနပြောခွင့်ရဂန်ရွှန်းကမြန်မာနိုင်ငံမြောက်ပိုင်းကအခြေအနေတွေဟာတရုတ်မြန်မာနယ်စပ်ဒေသငြိမ်းချမ်းရေးနဲ့ဆက်စပ်နေပါတယ်ဖြစ်ပွားနေတဲ့တိုက်ပွဲတွေပိုအချိန်မြင့်မလာအောင်တားဆီးတဲ့အနေနဲ့နှစ်ဖက်စလုံးကချက်ချင်းအပြစ်ခတ်ရဆဲပြီးနယ်စပ်ဒေသပုံမှန်ပြန်ဖြစ်ဖို့အများဆုံးလှုံ့ဆော်ဖို့လိုပါတယ်တိုက်ပွဲတွေဖြစ်စကြတဲ့ကမြန်မာနိုင်ငံသားတွေဘေးလွတ်ရာရှောင်ရှားပြီးတရုတ်နိုင်ငံထဲဝင်လာနေပါတယ်တရုတ်တာဝန်ရှိသူတွေဘက်ကလည်းလူသားချင်းစာနာမှုအကူအညီတွေပေးနေပါတယ်လို့တရုတ်နိုင်ငံရဲ့ဌာနပြောခွင့်ရကပြောပါတယ်တရုတ်ဘက်ကရောထိခိုက်ပျက်စီးမှုတွေရှိမည်ဆိုတာကတော့ပြောသွားခြင်းမရှိပါဘူးတရုတ်နိုင်ငံကတိစောက်နေတဲ့ပိုလမကြီးအောင်မြင်းနဲ့ပတ်သက်လို့တရုတ်နိုင်ငံအတွက်မြန်မာနယ်စပ်တည်ငြိမ်ရေးဟာအထူးအရေးကြီးနေတာဖြစ်ပါတယ်နောက်ဆုံးအခြေအနေမှာတော့လောက်ကင်မြို့ကိုမြန်မာစစ်တပ်ကအင်အားအခိုင်အမာနဲ့ထိန်းချုပ်ထားပြီးတိုက်ပွဲတွေပြန်လည်တည်ငြိမ်နေတယ်လို့သိရပါတယ်
တောင်ကိုရီးယားနိုင်ငံမှာအမေရိကန်ပြည်ထောင်စုက THAAD ဒုံးကျည်ကာကွယ်ရေးစနစ်ပထမတုပ်ဖြစ်အင်ကာနေ့မှာစတင်တက်ဆင်လိုက်ပါတယ်မြောက်ကိုရီးယားကပက်ထိန်တက်ဒုံး၄စင်းထက်မနေပြစ်လွတ်ခဲ့ပြီးတော့3စင်းဟာဂျပန်ကျွန်းမကြီးနဲ့350ကီလိုမီတာအကွာကိုကြာရောက်ခဲ့ပြီးနောက်တစ်နေ့မှာပဲဒီတက်ဆင်မှုတွေစတင်ခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားကနျူကလ িয়ার နဲ့ပယ်ထိန်တဲ့ဒုံးစမ်းသပ်မှုတွေတိုးမြင့်လှုပ်ဆောင်နေချိန်မှာပဲအမေရိကန်ရဲ့ဒုံးကျည်ကာကွယ်ရေးစနစ်တက်ဆင်ဖို့အမေရိကန်နဲ့တောင်ကိုရီးယားတို့ကြားပြီးခဲ့တဲ့နှစ်မှာသဘောတူညီခဲ့ကြတာဖြစ်ပါတယ်။မြောက်ကိုရီးယားကနောက်ဆုံးချိန်ဒုံးကျည်စမ်းသပ်မှုအပါအဝင်ရန်လိုတဲ့လုပ်ရက်တွေဆက်လက်လှုပ်ဆောင်နေချိန်မှာပြီးခဲ့တဲ့နှစ်ထဲတောင်ကိုရီးယားမှာ THAAD ဒုံးကျည်ကာကွယ်ရေးစနစ်တက်ဆင်ဖို့မဟာမိတ်နှစ်နိုင်ငံကြားသဘောတူညီချက်ဟာအမျှော်မြင်ရှိကြောင်းပြသရရောက်တယ်လို့လဲအမေရိကန်စစ်တပ်ရဲ့ Pacific Data တပ်မှုရေးတပ်ဗိုလ်ချုပ်ကြီး Harry Harris ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။တောင်ကိုရီးယားစစ်တပ်ကတော့ THAAD ဒုံးကောက်ကွယ်ရေးစနစ်ကိုအစောဆုံး April လမှာအသုံးပြုမယ်လို့ပြောဆိုထားပါတယ်။
ဒီရန်ပေါ်ချမှတ်ထားတဲ့အမေရိကန်ပြည်ထောင်စုရဲ့ပိတ်ဆို့ရေးရမှုတွေကိုချိုးဖောက်ပြီးစီးပွားရေးလုတ်ကင်ခဲ့တဲ့တရုတ်ဆက်သွယ်ရေးကုမ္ပဏီကဒေါ်လာ192သန်းဒဏ်ကျေးပေးဖို့သဘောတူလိုက်ကြောင်းတရုတ်နဲ့အမေရိကန်သဘောတူလိုက်တာကြောင့်တရုတ်နဲ့အမေရိကန်ကြားတင်မာမှုတွေပိုတိုးသွားစေပါတယ် ZTE Corporation ဟာဆက်သွယ်ရေးလုပ်ငန်းတွေမှာအသုံးပြုတဲ့အစိတ်ပိုင်းတွေထုတ်လုပ်တဲ့ကမ္ဘာအကြီးဆုံးကုမ္ပဏီတွေထဲမှာတစ်ခုအပါအဝင်ဖြစ်ပြီးအမေရိကန်နိုင်ငံကနည်းပညာပိုင်းဆိုင်ရာကုမ္ပဏီကြီးတွေဖြစ်တဲ့ Microsoft, Intel နဲ့ Qualcomm စတဲ့ကုမ္ပဏီတွေက hardware နဲ့ software တွေကိုအီရန်ကိုရောင်းချဖို့ဒေါ်လာ တန်းရာပေါင်းများစွာတန်ဖိုးရှိတဲ့သဘောတူစာချုပ်ကိုချုပ်ဆိုခဲ့တာဖြစ်ပါတယ်
။အမေရိကန်ဒေါ်လာ5သိန်းနီးပါးတန်ဖိုးရှိမယ်လို့ခန့်မှန်းရတဲ့စင်စွဲစိတ်ပိုင်း400ကျော်ကိုတင်ဆက်ရမိတဲ့အကြောင်းထိုင်းအာဏာပိုင်တွေကပြောဆိုလိုက်ပါတယ်။အလေးချိန်300ကီလိုဂရမ်ကျော်ရှိပြီးတော့ဖြတ်တောက်ထားတဲ့စင်စွဲစိတ်ပိုင်းတွေကိုတော့မလာဝီနိုင်ငံကနေတင်သွင်းတဲ့ကြောက်ရိုင်းတွေလို့တရားဝင်အသိပေးထားတဲ့တစ်တာတွေထဲမှာဖွက်ထားတာကိုတွေ့ရှိခဲ့ပါတယ်။ကုန်တစ်တာတွေကိုမတင်ကားလို့စစ်ဆေးကြည့်ရှုပြီးတဲ့နောက်စင်စွဲတွေကိုစနေနဲ့တနင်္ဂနွေနေ့တွေမှာတင်စီမိခဲ့တာဖြစ်တယ်လို့ AP သတင်းဌာနကိုထိုင်းတာဝန်ရှိသူတွေကပြောဆိုခဲ့ပါတယ်။
Direct from Washington, the voice of America, VOA.
ဗိုလ်ဒူးနေမဲ့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့မနက်တာချန်တို့ကပြောပြခဲ့ကြတာပါ။ VOA အခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို bami.voanews.com internet စာမျက်နှာကရော VOA ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့အထင်းမှာပဲတရိုက်တင်ဆက်နေတာဖြစ်ပါတယ်။အခုတော့တိုင်းသားအရေးနဲ့ပတ်သက်ပြီးသတင်းလွှာနဲ့စတင်နေပါတယ်။မြောက်ပိုင်းမဟာမိတ်တပ်တွေအနေနဲ့လက်နက်ကိုင်တိုက်ခိုက်မှုတွေကိုဆွံ့လွတ်ပြီးညဉ့်ညဉ့်ရေးစပွဲဝိုင်းစီဥတီကြဖို့မျိုးသားပြန်လည်တင်းမြတ်ရင်နဲ့ညဉ့်ညဉ့်ရေးဗဟုဌာနဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ကတိုက်တွန်းခဲ့ပေမဲ့လက်တွေမှာတပ်မတော်ရဲ့သဘောထားဆန္ဒမပါဘဲညဉ့်ညဉ့်ရေးဖြစ်စဉ်ကိုရှေ့ဆက်လို့မရနိုင်ဘူးလို့မြောက်ပိုင်းမဟာမိတ်ဘက်ကရောစည်ရေးသုံးသက်သူတွေဘက်ကပါပြောဆိုလိုက်ပါတယ်။မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်ကိုကန့်တပ်ဖွဲ့ကလောက်ကန်မျိုးကိုမတ်လ6ရက်နေ့ကဝင်တိုက်ခဲ့ပြီးထုတ်ပြန်တဲ့ဒေါ်အောင်ဆန်းစုကြည်ရဲ့ကြေညာချက်အပေါ်ထုတ်ပြန်လိုက်တာပါ။ဒီအကြောင်းဆက်ပြီးပြောပြမှာဖြစ်ပါတယ်။ MNDA ကုကန့်တပ်တွေကမတ်လ6ရက်တနင်္လာနေ့အာယုံတက်ချိန်ကစပြီးရှမ်းပြည်နယ်အရှိမြောင်ပိုင်းလောက်ကန်မြို့ကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့နှစ်ဖက်တိုက်ပွဲအတွင်းရဲတပ်ဖွဲ့ဝင်5ဦးနဲ့ရဲသား6ဦးသေဆုံးပြီးကုကန့်တပ်ဖွဲ့ကမီးရှို့ထားတဲ့အလောင်း20ကိုသိမ်းဆီးရမိခဲ့တယ်လို့နိုင်ငံတော်သမ္မတရုံးကသတင်းထုတ်ပြန်ခဲ့ပါတယ်။လောက်ကန်တိုက်ပွဲကြောင့်ဒေသခံအများအပြားတရုတ်နယ်ဆက်ကိုစစ်ဘေးတင်းရှောင်ခဲ့ရပါတယ်။အခုလိုဒေသခံတွေနဲ့အပြစ်မဲ့ပြည်သူတွေတီဂျီဒုက္ခကြုံတွေ့ရတာကြောင့်လက်နက်ကင်တိုက်ခိုက်မှုတွေကိုဆွန့်လွတ်ပြီးညဉ့်ညဉ့်ရေးစပွဲဝိုင်းစီဥတီကြဖို့အမျိုးသားပြန်လည်တင်မြင့်ရင်းနဲ့ညဉ့်ညဉ့်ရေးဗဟုဌာနဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ကတိုက်ပွဲဖြစ်ခဲ့တဲ့နေ့မှာပဲကြေညာချက်ထုတ်ပြန်တိုက်တွန်းခဲ့ပါတယ်ဒေါ်အောင်ဆန်းစုကြည်ကဒီလိုတိုက်တွန်းမိမဲ့လက်တွေ့မှာတပ်မတော်ရဲ့သဘောထားကအဓိကကျနေတယ်လို့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေပါတဲ့ TNLA တအောင်ပလောင်တပ်ရဲ့ပြောခွင့်ရဘူမူတာအိုက်ကျော်ကပြောပါတယ်
တော်တော်ကြီးလည်းဒီလိုမျိုးပြောကြားယူနေတော့မပြီးဘူးတရားဝင်သူကလမ်းကြောင်းရှာရမယ်အာဆိုလို့ကျွန်တော်တော်တော်ကြီးကဘလောက်ပဲပြောပြောဒီအဲ့ရတဘောကမပါလို့ရှင်တော့သူကဘာမှလုပ်လို့မရဘူးအဲ့လိုမျိုးတော့တွေ့ရတယ်အာတကယ်အစီမံသူကကမ်းလှမ်းနေဆိုရင်တော့သူပြန်ရထုတ်ယူနေဘာမှတော့အလုပ်မဖြစ်ဘူးတရားဝင်အနောက်ဦးနောက်ဖက်တွေ့ဆုံမှာစီမီဘူတော့လိုတယ်
တော်ဆန်းစုကြည်ဘက်ကညဉ့်ညံ့ရေးပေါ်ဆောင်မှုအာတိသရှိပေမဲ့တက်မတော်ဘက်ကသဘောမတူရင်ဘာမှဖြစ်လာနိုင်မှာမဟုတ်ဘူးလို့ယူနန်ပြည်နယ်အခြေစိုက်စည်ရေးနိုင်ငံရေးလေ့လာသုံးသပ်သူဒေါက်တာလှကျော်စိုးကမြင်ပါတယ
်။ဒေါက်တာဆူဂျီရတော့သူကဒီညဉ့်ညဉ့်ရေးကိစ္စကိုဘယ်လိုရအောင်ပေါ်ဆောင်မလဲဆိုတော့ဒီညဉ့်ညဉ့်ရေးလမ်းစဉ်တစ်ခုရအောင်လုပ်ချင်တယ်ဆိုတဲ့ဟာမျိုးပေါ့။ဒါပေမဲ့သူဘလို့ပဲပြောပြောသူဖိတ်တယ်ဆိုပေမဲ့အဓိကအခြေအားစစ်တပ်လေ။အဲ့တော့စစ်တပ်ကဘာမှမလုပ်မရှာသေး၍ကျန်တဲ့လူကဘာမှလုပ်လို့ရတာ
မဟုတ်ဘူး။မတ်လ6ရက်နေ့မှာပဲ MNDAA ကကြေညာချက်ထုတ်ပြန်ရမှာတော့မြန်မာတပ်မတော်ကပြီးခဲ့တဲ့ဇန်နဝါရီလကစပြီးတပ်မ9955နဲ့စကက16တပ်တွေကကိုကန့်ဒေသတွေမှာထိုးစစ်ဆင်လာကြောင်း NCA ကိုလက်မှတ်မထိုးရင်မြောက်ပိုင်းမဟာမိတ်တပ်တွေ21ပင်လုံညီလာခံကိုတက်ခွင့်မရှိဘူးလို့တပ်မတော်ပြောခွင့်ရကပြီးခဲ့တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ကြောင်း2015ခုနှစ်အတွင်းကိုကန့်တပ်ဖွဲ့ကတစ်ဖက်သက်အပြစ်ရပ်ဆဲခဲ့တာကိုလှည့်လည်ရှူထားကြောင်းမြောက်ပိုင်းမဟာမိတ်တပ်တွေညဉ့်ဉေးဖြစ်စဉ်မှာပါဝင်မှုကိုဟန်တားလိုတဲ့အတွက်စစ်ရင်အားအမြောက်များဖြစ်တင်ပြီးအမြင့်ပြုတ်ချိန်မုံကြီးကိုတက်မတော်ကဥတီလှုပ်ဆောင်နေကြောင်းပြောဆိုထားပါတယ်။မတ်လ6ရက်နေ့ကဖြစ်ပွားခဲ့တဲ့တိုက်ပွဲအပြီးလောက်ကင်ဒေသကိုစစ်တပ်ကလုံခြုံရေးတိုးမြင့်ချထားပါတယ်။ကုကန့်ဒေသအပါအဝင်လက်တလောတအောင်းပလောင်ဒေသမှာပါတက်မ66နဲ့အရန်တရင်တွေတိုးချက်ချလာတာကြောင့်လာမယ့်ကာလအတွင်းအဲ့ဒီဒေသမှာတိုက်ပွဲတွေပိုဖြစ်လာနိုင်ခြေရှိတယ်လို့TNL တက်ပြောခွင့်ရဘုံမူတာအိုက်ကျော်ကပြောပါတယ
်လက်ရှိအနေအထားအရတော့တက်ဝက်ပူပြီးပြင်ထန်နိုင်တဲ့အနေအထားရှိတယ်။ဘာကြောင့်လဲဆိုတော့ဒီ3-4ရက်အတွင်းကမြန်မာတပ်မတော်ကတက်မ66ထပ်မံပြီးရဖြစ်လာတယ်ဒီဘက်မှာမနေ့ညဆိုရင်စီကာအစီတရာနီးပါးရှိတယ်နောက်လျှောက်ဒီမြောက်ပိုင်းကိုပြန်ပို့လာတယ်ဒီမနေ့စီကာအစီ90လောက်ပြန်ထပ်ပြီးတက်လာတယ်ဆိုလို့ကျွန်တော်ပြဆိုစင်းမှုပဲကိုသူကဘာမှမပြောဘူးနောက်လျှောက်စီးရင်နဲ့ဖြစ်ရှင်းတဲ့လမ်းကြောင်းပဲရွေးတာပဲတွေ့ရတယ
်။ရှမ်းပြည်မြောက်ပိုင်းကတိုက်ပွဲတွေအမြန်ရပ်ပြီးမကြေလည်မှုတွေကိုညှိနှိုင်းအပြေရှာကြဖို့တရုတ်အစိုးရကဇန်နဝါရီလ9ရက်မနေ့ကတိုက်တွန်းခဲ့ပါတယ်။တိုက်ပွဲတွေကြောင့်တရုတ်မြန်မာကုန်သွယ်ရေးထိခိုက်လာရပြီး တစ်ဖက်မှာမြန်မာနိုင်ငံတွင်ဖြတ်ပြီးဖောက်လုပ်ဖို့ရှိတဲ့ယထာလန်ကာလန်စီမံကိန်းတွေထိခိုက်မှာကိုတရုတ်အစိုးရဘက်ကစိုးရိမ်နေလို့ဒေါက်တာလှကျော်စိုးကသုံးသပ်ပါတယ
်တရုတ်ပြည်ရဲ့သူ့ရဲ့စီမံကိန်းတွေကတော်တော်ပြဿနာပေါ်နေတယ်ဒီဖက်ဆိုတရုတ်ကဘုံတလောကပဲပြောနေတာပဲမြန်မာပြည်ကိုသူကယထာလန်နှစ်ခုဖောက်ပါအောင်တစ်ခုကတရုတ်ပြည်ကနေပြီးတော့ရွှေလီကိုဖောက်မယ်နောက်တစ်ခုကတရုတ်ပြည်ကချင်းရွှေရောပေါ့အခုကိုးကံပေါ့အဲ့ဒီကောက်ချက်ပြီးဖောက်မှာအဲ့ယထာလန်ကဟိုကြောက်ဖြူထိသွားမယ်လားပေါ့အဲ့တော့အကုန်လုံးစီမံကိန်းတွေလို့ပြီးသားဖြစ်တဲ့အတွက်သူ့အတွက်ကတော့အတော်ထိရိုက်တယ်လေဒါကြောင့်ပမာပြည်ရဲ့ငင်းငိုင်းကြီးကိုတရုတ်ကတိုက်လိုက်တွန်းတွန်းလူလူလာလာဖြစ်နေ
ပြီးခဲ့တဲ့သတင်းပတ်တွင်တရုတ်နိုင်ငံရဲ့ဝန်ကြီးဌာနအာရှရေးအထူးကိုယ်စားလှယ်စွန်းကောင်ရှမ်းနဲ့အဖွဲ့နေပြည်တော်ကိုလာရောက်ပြီးနိုင်ငံတော်အတိုင်ပင်ခံဘုတ်ကိုဒေါအောင်ဆန်းစုကြည်နဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့တီးကြားစီတွေ့ဆုံပြီးမြန်မာနိုင်ငံရဲ့ငင်းငိုင်းဖြစ်စဉ်မှာတရုတ်အနေနဲ့အကူအညီပေးလိုကြောင်းကမ်းလှမ်းခဲ့ပါတယ်ခင်ဗျာဗီဒီယိုအစီအစဉ်လေးဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာရှိနေဤဥက္ကုဏီလုတ်ကြံခံရမှုအမှုမှန်ပေါ်ပေါက်ရေးစုံစမ်းရေးသားနေတဲ့မြန်မာနောင်သတင်းဌာနရဲ့အက်ဒီတာချုပ်ကိုဆွေဝင်းကိုမဘာသာအဖွဲ့ဝင်တူကဆက်သွယ်ရေးပုံမှန်66ဂါကြီးနဲ့မနေ့အင်္ဂါနေ့ကမန္တလေးမဟာအောင်မြေရဲစခန်းမှာအမှုဖွင့်တရားစွဲလိုက်ပါတယ်သူအနေနဲ့ဥပဒေကြောင်းအရရင်ဆိုင်ဖို့အသင့်ရှိပေမဲ့မြန်မာနိုင်ငံမှာတရားရေးမှန်တိုင်းခိုင်မာမှုမရှိတဲ့အပေါ်မှာစိုးရိမ်မကင်ဖြစ်မိကြောင်းကိုဆွေဝင်းကပြောပါတယ်မိုင်းအင်ဂျင်နိုင်ကဆက်ပြီးတင်ပြမှာပါ
အမျိုးဘာသာသာသနာဆောက်ရှောက်ရေးအဖွဲ့အထက်မြန်မာပြည်မန်းမဘာသာအဖွဲ့ဝင်တအုပ်ဖြစ်တဲ့ဦးကျော်မျိုးရွှေကနေမန္တလေးမဟာအောင်မြေအမှတ်ခွန်ရဲစခန်းမှာမြန်မာနောင်အယ်ဒီတာချုပ်ကိုဆွေဝင်းကိုအမှုဖွင့်တိုင်ကြားခဲ့တာနဲ့ပတ်သက်ပြီးရဲစခန်းတာဝန်ရှိသူတအုပ်က VOA ကိုအခုလိုပြောပါဗျာ
။ဟုတ်ကဲ့ပါဖွင့်သွားတဲ့လူကတော့ဦးကျော်မျိုးရွှေပါခင်ဗျာ။ဆက်သွယ်ရေးဥပဒေပေါ်မှာ66ကာကြီးနဲ့ဖွင့်ပါလိုက်ခင်ဗျာ။ကိုကျော်မျိုးရွှေကသူ့ရဲ့အကောင့် Facebook အကောင့်ဖွင့်ကြည့်လိုက်ပါလေ။ဖွင့်ကြည့်လိုက်စမ်းပါပါကောင်းအောင်သုံးဆွဲသူမြန်မာနောင်သတင်းစာကြံနေသတင်းတော့ပို့ပြန်နော်ကြံနေသတင်းတော့ဦးစီဝင်းရ29ရက်နှစ်လ2019ရက်နေ့ကျဆွဲနေပေါ့နော်သူတင်လိုက်တဲ့ဥစ္စာကတော့ရေကောက်ပွဲပြီးကြတဲ့ကအတန်တိတ်သွားတဲ့မဘာသာပြန်လာပြီဆိုပြီးတော့ကြီးလိုက်ပါခင်ဗျ28ရက်နှစ်လ2019ရက်နေ့ကျဆွဲမှာခက်ကြီးရတော့ဦးဝိရသူပါစီကကြာပြီးရန်ဘဝမိတိတံသွားပြီဖြစ်ကြောင်းသိရပါတယ်။ပါရိကခုမှကြတာတော့မဟုတ်လောက်ဘူး။အဲဆားရတဲ့ဆားသားတွေသူတို့ရေးလိုက်တာဖြစ်ပါတယ်ခင်ဗျ။ရေးပြီးတော့ဒါလူမှုကွန်ရက်ကိုသူတို့ဘယ်လိုပြောမလဲဆက်သွယ်ရေးကွန်ရက်ကိုသူပြင်လိုက်တာခင်ဗျ။အဲဒါကြောင့်မို့ဆက်ကံကိုလာရောက်ပြီးကျွန်တော်တိုင်တန်းလို့ကျွန်တော်ကဒီမှာမှုဖွင့်ပါခင်ဗျ။အ
ခုဒီအမှုဖွင့်လာပြီဆိုလို့ရှိရင်ဘာဆက်လုပ်ဖို့ရှိပါလဲရှင်
။အဲရေလုပ်ငန်းကတော့ဒါအမှုဖြစ်တဲ့လူပုံမှန်မှုတူပါ။အမှုဖြစ်တဲ့လူလုပ်မှာပါဗျ။
อ๋อโอเคโหโกสวยวินโหรออาจารย์จ้าบีล่ะมั้ยเสี่ยรู้บักก็ดิ
อ่าจนอมุจิหมดแล้วอมุจิไม่มาติมาว่ะครับเนี่ยเยลงงานมาปี้ๆแล้วจนไม่ติอ่ะ
มันนี่เยสแคมบักก็อคุเฉิงที่ได้ย้ายเสร็จตัวอาจารย์จ้าราမျိုးไม่ရှိบิเมอมุพ่นยาได้อาจารย์ยินเนี่ยปะตะปี้ตูติฉิท่าได้เฉ็ดတွေกูတော့โกสวยวินก็ VOA กูอคุหลุပြောပါတယ
်ที่เยตะพ่ออ่ะจนโหได้ย้ายตีหวนลาပြီးတော့มาอาจารย์จ้าบามาไม่ရှိသေးဘူးกูเฉิงทีดิဒါပေမဲ့ကျွန်တော်တို့ယုံအပေါ်တရောက်ကနေပြီးတော့မှအဲမန္တလေးရဲစခန်းငါတောင်းမှုတရောက်ဆက်တော့သူကနေပြီးအတူပြီးတယ်ဟုတ်တယ်ဒီအမှုဖွင့်လိုက်ပြီဆိုတဲ့အကြောင်းပြောတယ်မဘာသာနဲ့ဆက်နွယ်တဲ့လူပုဂ္ဂိုလ်တရောက်ကပဲအမှုဖွင့်တယ်ဖွင့်ရတဲ့အကြောင်းရင်းကတော့မဘာသာပြန်လာပြီးဥက္ကုဏီတနေ့လာရှင်းလင်းပွဲပြီးရင်နောက်ပိုင်းမှာပြည်သူလူထုပြန်လာပြီးတော့ချိန်ချောက်တဲ့စကားကြီးပြောဆိုလာအခြေအနေရှိတယ်အဲ့ဒါနဲ့ပတ်သက်ကျွန်တော်အင်တာဗျူးတွေလုပ်တော့အဲ့ဒါကိုကျွန်တော်ကအဲ့ဒီလုပ်တဲ့သတင်းအကြောင်းအရာတွေ Facebook ပေါ်မှာ share ပြီးတော့မှမဘာသာပြန်လာပြီဆိုစကလုံးကိုကျွန်တော်တင်လိုက်တယ်ပေါ့နော်အဲ့ဒီအချက်ရယ်နောက်တစ်ခါကျတော့ဥပဒေသူကနေပြီးတော့မှဥက္ကဋ္ဌလုတ်ချံတက်ဆက်တဲ့သူကိုကျေးဇူးတင်ကြောင်းဆိုပြီးတော့သူရဲ့ Facebook ပေါ်မှာပြောဆိုတာကိုကျွန်တော်တို့ကသတင်းရေးတယ်သတင်းရေးတဲ့အထက်မှာကျွန်တော်အင်တာဗျူးအတူကိုလုပ်လဲဆိုတော့အင်တာဗျူးလုပ်တဲ့အထက်မှာမန္တလေးမှာရှိရရှူအောင်ဆရာတော်ဦးစိန်ကြဆရာတော်တပားကိုကျွန်တော်တို့အင်တာဗျူးလုပ်တော့ဆရာတော်ကနေပြီးတော့ဒါဥပဒေသူရဲ့ပြောဆိုချက်ကရန်တပားအနေနဲ့ရန်ဘွားကနေပြီးတော့မှလုံးဝကုံဆုံးသွားတဲ့ဇီတဲ့အမှုမျိုးဆိုတဲ့အကြောင်းတော့ပြစ်မှုမျိုးဆိုတဲ့အကြောင်းပါရစီကကြပြီဆိုတဲ့အကြောင်းအဲ့လိုမျိုးဆရာတော်ကပြောတယ်အဲ့ပြောတဲ့အချက်ကိုကျွန်တော်ကနေပြီးတော့မှဟိုကျွန်တော်သတင်းတွေမှာထည့်ရေးတယ်ပေါ့ထည့်ရေးပြီးတော့မှအဲ့သတင်းလေးကိုကျွန်တော်ရဲ့ Facebook မှာပြန် share တယ်ဥပဒေသူပါရစီကကြပြီရန်ဘွားကနေချစ်တန်သွားပြီဖြစ်ကြောင်းသိရပါတယ်ဆိုပြီးတော့ကျွန်တော်အဲ့ဒါလေးပြန် share တယ်ပေါ့နောက်ခါကျခုနောက်ပထမပြောတယ်မဘာသာပြန်လာပြီဆိုစကလုံးရဲ့အဲ့နှစ်ခုနှစ်ပတ်သက်ရောမကျင်တဲ့တဲ့ကြောင့်မလို့ yes ကမှ66ဂါကြီးပေါ့နော်ဒ
ီဆက်သွယ်ရေးပုံမှန်ဥပဒေနဲ့ကျွန်တော်တို့အမှုဖွင့်တာကို yes ခံနေပြီးတော့လက်ခံလိုက်တယ်ဆိုပြီးတော့မှကျွန်တော်တို့ယုံကကျွန်တော်မိတ်ဆွေက yes ခံနှမ်းပြီးတော့ဒါတိရတယ်ကျွန်တော်တို့ဟိုတော့ yes ခံနေပြီးတော့အခုချိန်ကြီးဟိုတိုင်းရိုက်ဘာမှလာပြီးတော့အကြောင်းကြားမရှိသေးဘူ
းအခုလိုဆက်သွယ်ရေးပုံမှန်နဲ့တရားစွဲခံရတဲ့အပေါ်မှာကိုဆွေဝင်ဘယ်လိုသုံးသပ်ပါလဲရှင
်ဒါကကျွန်တော်တို့ဘာနဲ့သွားဆိုင်လဲဆိုတော့တရားဥပဒေစိုးမိုးရေးနဲ့သွားဆိုင်တာပေါ့ဗျာဟိုတရားဥပဒေစိုးမိုးရေးကမခိုင်ခန့်ဘူးဆိုလို့ရှိရင်တော့ကျွန်တော်တို့တွေကခံရမှာပဲဗျဟိုရာဇဝတ်မှုအပြည့်အမြောက်ပြုလုပ်နေတဲ့လူတွေနဲ့ပတ်သက်ပြီးတော့မှဒီသက်ဆိုင်ရာအာဏာပိုင်တွေကတခါမှဒါအရေးယူခြင်းမရှိဘဲနဲ့တော့ဒီအခြေအနေဖြစ်စဉ်တွေပေါ်သတင်းရေးသားနေတဲ့လူတွေပေါ်အရေးယူမယ်ဆိုလို့ရှိရင်တော့ဒါတရားရေးမှန်တိုင်းဘယ်လောက်ဒီစိုးရွားနေရဲဆိုတာကိုအားလုံးကိုထပ်ပြီးတော့မှဟိုမိမောင်းထုတ်ပြမယ်လို့ကျွန်တော်ပြောချင်ပါတယ်ခင်ဗျာ
မြန်မာနောက်အယ်ဒီတာချုပ်ကိုဆွေဝင်းဟာအင်းဝအချုပ်ဆိုင်ကအင်ဖော်မင်းကလေးနှစ်ဦးအနှိမ့်ဆက်ခံရတဲ့တရင်ကိုရေးသားဖော်ထုတ်နိုင်မှုကြောင့်2016ခုနှစ်စက်တင်ဘာလ22ရက်နေ့ကနိုင်ငံတော်သမ္မတဦးထင်ကျော်ရဲ့ဂုဏ်ပြုမှတ်တမ်းလွှာချီးမြှင့်ခံခဲ့ရပါတယ်ရှင်
။မှန်ရင်ချင်းနိုင်တင်ပြခဲ့တာပါ။အခုတော့ချင်းပြည်နယ်ဘက်ကအခြေအနေကြည့်အောင်ပါ။ချင်းပြည်နယ်ဖလန်းမြို့နယ်စီရင်တတော်ကျိုးဝိုင်းအတွင်းမှာဖြတ်သိမ်းခံခဲ့ရတဲ့ဘောပီကျေးရွာမှာပြန်လည်နေထိုင်ခွင့်ရဖို့အတွက်ဘောပီကျေးရွာပြန်လည်ထူထောင်ရေးကော်မတီအဖွဲ့ကမတ်လ9ရက်နေ့မှာသတင်းစာရှင်းလင်းပွဲလုပ်ပြီးချင်းပြည်နယ်အစိုးရကိုတောင်းဆိုလိုက်ပါတယ်။အသေးစိတ်ကိုတော့ VOA သတင်းတော်နိုင်ကွန်းအင်ကသတင်းပေးပို့လာပါတယ်
။ချင်းပြည်နယ်ဖလန်းမြို့နယ်စီရင်တတော်ကျိုးဝိုင်းတွင်ရခိုင်ဖြတ်စည်းခံရတဲ့ဘောပီကျေးရွာမှာပြန်လည်နေထိုင်ခွင့်ရရှိရေးအတွက်ဘောပီကျေးရွာပြန်လည်ထူထောင်ရေးကော်မတီအဖွဲ့ကနေကလေးမြို့မှာသတင်းစာရှင်းလင်းပွဲတရပြုလုပ်ပြီးအစိုးရကိုတောင်းဆိုခဲ့တယ်လို့ကော်မတီအဖွဲ့ကောင်းဆောင်ဦးဟရန်လျံကတ်ကခုလိုပြောပါတယ
်။ဒီမှာနေဆရာမဲ့တွေတစုတနေရာထဲနေဖို့ရကျွန်တော်တို့တောင်းထားတယ်ပြီးတော့နှစ်ခုအတိုင်းကျွန်တော်တို့ကိုယ့်နေရာကိုစီပြန်ရဖို့ရတောင်းတယ်ပြီးတော့ဖြတ်စည်းခံခဲ့တဲ့အိမ်ဒီပြန်ဆောက်ပေးဖို့အဲ့ဒါကျွန်တော်တို့တောင်းထားတယ
်။စီရင်တတော်ကျိုးဝိုင်းတွင်ဘွာဗီရွာမှာရွာတီနေထိုင်သူအများစုဟာ2015ခုနှစ်ကချင်းပြည်နယ်နဲ့စကိုင်းတိုင်းဒေသကြီးတွေမှာရေကြီးရေတိုက်စားမှုကြောင့်ရွှေ့ပြောင်းလာတဲ့လူတွေဖြစ်ပြီးအစိုးရခွင့်ပြုချက်အရနေထိုင်ခဲ့တယ်လို့ဥက္ကရန်လျံကတ်ကအခုလိုပြောပါတယ
်။အများစုကချင်းပြည်နယ်ကဖြစ်တဲ့ဖလန်းမြို့နယ်ထဲကလူတွေပဲရှိပဲ။ပထမစတဲ့တာကတော့အဲ့ဒီမီပြူရာရဲ့2015နှစ်တုန်းကမိုးသက်တမ်းရွာလို့မြန်မာတပေလုံးပေါ့နော်။အဲ့ဒီရေရှမ်းကိစ္စနဲ့ဖြစ်ပြီးစတဲ့တာပါအဲ့ဒါလေ။ပထမတော့အဲ့ဒါမပြောခင်အနေနာကစင်တော်ရွာကြီးကအဲဝီဗလာအုပ်ချုပ်ရေးမှုကိုဘာတိုင်ပြင်းတယ်သူတို့ကလုံးလုံးဆက်နေထိုင်နိုင်ဖို့ခွင့်ပြုထားတယ်2015ဒီဇင်ဘာလ24ရက်နေ့20မှာကွင်းလာစင်းကြတယ်အဲ့မှာစစ်တော်တွေနဲ့မိတိုင်းတွေနဲ့ဘောနော်အဲ့ဒါကွင်းလာစင်းပြီးမှနှစ်သိရောက်လာတော့ဖေဖော်ဝါရီ26ရက်ကနေဖတ်နေထိုင်ကြတယ်နောက်ပိုင်းမေလ12ရက်မှာစစ်တော်ဝန်ကြီးတူမန်ဟဲလာနဲ့ဌာနပေါင်းစုံလာကြပြီးမှအဲ့မှာရွာနာမယ်လာမယ်ပြီးတယ်အဲ့ဒီနောက်ပိုင်းမှာအနာတဝိုက်ကလူတွေတခြားနယ်ကလေလက်ပြားသေးတော့အဲ့မှာလာတိုးတာပေါ့နော
်ပြီးကြတဲ့2016ခုနှစ်စက်တင်ဘာလမှာပြည်နယ်အစိုးရကနေအင်ဂျီ300ကျော်ရှိတဲ့ဘွာဘီကြီးရွာကိုဆက်ရန်ရကြီးတွေနဲ့ဖျက်ဆီးခဲ့တာပါစီရင်တက်တော်ကျွဝိုင်းဟာတရားဝင်ဥပဒေအရကျွဝိုင်းတက်တော်နေရာဖြစ်နေလို့ကျူးကျော်ခွင့်မရှိသလိုစီဝိုင်းရေးသမားတွေကနေမြေရောင်းဝယ်လှုပ်ဆောင်ကျူးကျော်နေတာကြောင့်အစိုးရအနေနဲ့လည်းတီးချစီစဉ်ပေးဖို့အစီအစဉ်မရှိဘူးလို့ချင်းပြည်နယ်စိုက်ပျိုးရေးမွေးမြူရေးတက်တော်ဝန်ကြီးဥမန်ဟင်တာကပြောပါတယ်
ဘုရားရေတော့ကျွားရင်းထဲမှာပါနေတော့ကျူးကျော်လို့မရဘူးဒီဆိုင်လို့မရဘူးပေါ့နော်သူကရေပြီးဆက်ပြီးပြောပါတော့ရေပြီးဆက်လို့ဒီသူကသာသနာမယ်နဲ့လွှဲတုံးစားပြီးတော့လုပ်တယ်ဒါမှလည်းတကယ်တမ်းသိသိကြည့်တော့လေအဲ့ဒီအရာကြီးပွားတမားတွေတော့ပြီးတော့မိဖို့ရောင်းဝယ်လုပ်ပြီးတော့တရားမဝင်ကျူးကျော်နေတာဖြစ်နေတာအဲ့ဒါကြောင့်အဲနှလုံးသားတော့ပါမှာဟိုစစ်သိမ့်ပြီးမှသိပြီးပါ
အင်ခြေတွေကိုမြေကွက်ရပြီးရောင်းချတဲ့သူတွေကိုလည်းပြည်နယ်အစိုးရကနေအရေးယူခဲ့ပြီးလို့ဝန်ကြီးကပြောပါရယ်။ဘွာဘီကွင်းနေရာမှာကျူးကျော်အိမ်ဆောက်လုပ်သူတွေအနေနဲ့မိမိရဲ့နေရာရင်းကိုပြန်ကြဖို့ချင်းမြင့်တဲ့အစိုးရကနေနှစ်ကြိမ်တင်တိုင်းသတိပေးခဲ့ပြီးကျူးကျော်သေးတွေကိုရှင်းလင်းခဲ့တယ်လို့ဆိုပါရယ်။ဒုက္ခသည်စစ်မှန်တွေကိုတော့တစ်တော်ကျွဝိုင်း145နဲ့တခြားမြို့နယ်တွေမှာလည်းနေရာချထားပေးပြီးသားဖြစ်တယ်လို့ချင်းမြင့်တဲ့စစ်သောဝန်ကြီးဦးမန်ဟင်တာကဆက်ပြောပါရယ်။တစ်
တော်ကျွဝိုင်း145နားမှာလုတ်ကင်းတဲ့နေရာမှာနေရာချပေးတာနောက်ကျန်တဲ့ဟာတော့ချင်းပြည်နယ်မှာလည်းအများကြီးပေါ့နော်ပတ်ပတ်မှာတော့မြို့နယ်တိုင်းမှာအများကြီးပါပဲချင်းပြည်မှာလည်းရှိတယ်မြို့နယ်တိုင်းမှာ
နေအိမ်ဖြည့်ဆည်းခံရတဲ့သူတွေအနေနဲ့နေစရာခက်ခဲစားဝတ်နေရေးခက်ခဲနဲ့ရင်ဆိုင်နေရတယ်လို့လည်းဘွာဘီကျေးရွာပြန်လည်ထူထောင်ရေးကော်မတီအဖွဲ့ကောင်းဆောင်ဦးဟရန်လျံကတ်ကပြောပါရယ်
စီရင်သက်သောချေဝိုင်းတွင်ဘွာပီကွင်းနေရာမှာကျူးကျော်အင်ဂျီ360ကျော်ရှိပြီးအမှန်တကယ်နေထိုင်သူဦးရေ170ခန့်သာရှိနေပြီနေအိမ်များစုဟာလူနေထိုင်ခြင်းမရှိဘူးလို့ပြည်နယ်အစိုးရဘက်ကပြောပါတယ်ခင်ဗျာနိုင်ငံရေးအဖြစ်ပါတယ်မြန်မာနိုင်ငံကြီးမှာအမျိုးသမီးတွေပါဝင်မှုအရင်ထက်ပိုများလာတယ်ဆိုပေမဲ့အမျိုးသမီးတွေအနေနဲ့နိုင်ငံရေးဦးဆောင်မှုအပိုင်းနဲ့ဆုံးဖြတ်ချက်ချတဲ့နေရာတွေမှာ ါတယ်ဒီလိုပါဝင်လာနိုင်မှုအတွက်ကိုယ်တိုင်ရဲ့ကြိုးပမ်းအားထုတ်မှုအပြင်အစိုးရကပါပံ့ပိုးဖို့လိုကြောင်းထောက်ပြကြပါတယ်မက်ခင်ဖြူတွေကဆက်ပြီးပြောပြမှာပါ
မြန်မာသမိုင်းတခြားနိုင်ငံကြီးလှုပ်ရှားမှုတွေမှာအမျိုးသမီးရေးတက်ကြွလှုပ်ရှားသူတွေအများပြားရှိခဲ့ပေမဲ့နိုင်ငံကြီးဥဆောင်မှုအပိုင်းနဲ့တိုင်းပြည်ရဲ့အရေးကြီးဆုံးဖြတ်ချက်တွေချမှတ်တဲ့နေရာတွေမှာတော့အမျိုးသမီးတွေအလုံးလောက်နေရာရတာမရှိခဲ့ပါဘူး။နိုင်ငံလူဦးရေတဝက်ကျော်ရှိတဲ့အမျိုးသမီးတွေနိုင်ငံရေးရာတွေမှာပါဝင်လှုပ်ရှားဖို့အရေးကြီးတယ်လို့ဒီလိုပါဝင်လာအောင်အမျိုးသမီးတွေကိုယ်တိုင်ရဲ့ကြိုးပမ်းအားထုတ်မှုနဲ့အားလုံးရဲ့ပံ့ပိုးမှုတွေလိုအပ်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အလို့အမှုဆောင်အဖွဲ့ဝင်ဒေါက်တာမင်းဝင်းမြင့်ကပြောပါတယ
်။မျိုးသမီးရဲ့ခန့်ကန့်တာဒါဗမာကိုအရေးကြီးပါတယ်။အများအထူးတော့မြန်မာနိုင်ငံကနော်အမျိုးကောင်းတော့ပြောပြောဟိုတခါသူဆိုပေမဲ့မတူရဘူးအများကြီးကြံပြောရတယ်နော်အမျိုးအများကြီးမှာတော့တခြားအဖေကအများကြီးအမျိုးသမီးကညံ့မရခဲ့ဘူးအဲဒါတော့အလုပ်ဆက်ပြီးလုပ်အောင်ပဲအဲလိုအမျိုးသမီးကကိုယ်ကိုယ်တိုင်လည်းအရင်ချင်းပြောအောင်လုပ်ပြီးတော့ကိုယ်တိုင်ပြီးအတွက်ကိုယ်ဦးဆောင်တဲ့ကဏ္ဍကိုပြဝစာအဆုံးချနိုင်မယ်ဆိုရှင်တော့နိုင်ငံပါတီမှာလုပ်တဲ့အမျိုးသမီးတွေဆက်စပါလို့ပြောဦးဆောင်တဲ့အမျိုးသမီးတွေဆိုတော့အလုပ်အတောင်ရှိပါတယ်လို့ဒါကုတ်တိုက်ကြီးအတွက်ဒီနေ့နဲ့ဥဆောင်မှုကဏ္ဍမှာအဝင်လာမယ်ဆိုရှိရင်အလုပ်ဒီမှာနိုင်ငံကြီးကအားရှာမှလာတော့ကဘာဘာရင်းတော့တိုင်းနိုင်မယ်ဆိုတာလေအဲ့ဒီပြောဆိုတာ
လေမြန်မာနိုင်ငံကအမျိုးသမီးတွေအနေနဲ့အမျိုးသားတွေနဲ့တန်းတူအခွင့်အရေးမရသေးတာမှန်ပေမဲ့အခုအစိုးရလက်ထက်မှာတော့အရင်အစိုးရအဆက်ဆက်လက်ထက်တွေမှာနဲ့မတူတဲ့ဒီအမျိုးသမီးနိုင်ငံကြီးခေါင်းဆောင်တွေနဲ့လွှတ်တော်အမတ်တွေပို့ပြီးတော့များလာတာဟာအားရစရာတိုးတက်မှုဖြစ်တယ်လို့ NLD ပါတီကိုစားပြုအမျိုးသားလွှတ်တော်အမတ်တူဖြစ်တဲ့ဒေါ်နော်ဆူဇန်နာလှလှဆူကပြောပါတယ
်ဒါနိုင်ငံလေးနဲ့ရှင်လို့မရတော့လေပဲပြီးခဲ့တဲ့လွတ်တော်တက်တန်းနဲ့ရှင်လို့ရှင်တော့ဒါအတိုးတက်လာတယ်လို့မြင်တယ်နော်နောက်ပြီးတော့ဟိုအရင်တော့ဆိုလို့ရှင်ဒါဝင်ကြည့်ကျနေတာဆိုရင်ဒါတိုင်းနဲ့ပြည်နယ်မှာဆိုကီးပဲလေသူတက်အကီးကြတာမရှိဘူးအဲ့ဒီမှာဆိုလို့ရှင်လည်းပဲအမျိုးသမီးဝင်ကြည့်ကျုပ်တွေနေရာရလာတယ်လေဒါအရင်တော့ဆိုလို့ရှင်ပမိုင်းထောက်လျှောက်မှာမရှိခဲ့တဲ့အနေအထားမျိုးပေါ့နော်
လက်ရှိမြန်မာနိုင်ငံရဲ့လွှတ်တော်နှစ်ရက်ပေါင်းမှာအမျိုးသမီးလွှတ်တော်အမတ်က14ရာခိုင်နှုန်းရှိပါတယ်။အရင်လွှတ်တော်မှာတော့အမျိုးသမီးကိုယ်စားလှယ်ဦးရေက6ရာခိုင်နှုန်းသာရှိတာကြောင့်အရင်လွှတ်တော်တတ်တတ်နဲ့နှိုင်းယှဉ်ရင်တော့အခုရေအတွက်ကအများကြီးတိုးတက်လာတာပါ။ဒါမဲ့လည်းနိုင်ငံရဲ့အုပ်ချုပ်ရေးကဏ္ဍအသီးသီးနဲ့အရေးပါတဲ့ဥဆောင်မှုနေရာတွေမှာအမျိုးသမီးတွေအခုထက်နေရာရဖို့လိုအပ်တယ်ဆိုတာကိုတက်ကြွလှှရှားသူတွေကထောက်ပြပြောဆိုနေကြတာပါ။လွှတ်တော်ထဲမှာနောက်အစိုးရအဖွဲ့ထဲမှာမျိုးသမီးတွေကုထက်ပို့ပြီးတော့ပါဝင်လာဖို့ကတော့အစိုးရကိုယ်တိုင်ကတင့်တော်တဲ့မူဝါဒတွေချမှတ်ပြီးအကောင့်ထယ်ဖို့လှုပ်ဆောင်ရမှာဖြစ်တယ်လို့ WLB မျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံရဲ့မူဝါဒရေးရာဥဆောင်အဖွဲ့ဝင်တဦးဖြစ်တဲ့မမွန်နေလီကပြောပါတယ
်အစိုးရအနေနဲ့ policy တစ်ခုအနေနဲ့ချမှတ်ပြီးတော့မျိုးသမီးပါဝင်ရေးကိုလှုပ်ဆောင်သွားမယ်ဆိုလို့ရှိရင်အများကြီးဖြစ်နိုင်တဲ့ဟာရှိတယ်ဒါပေမဲ့အခုလက်ရှိမှာမျိုးသမီးတွေပါဝင်ဖို့အတွက်မျိုး policy ရရောဒီဥပဒေအရရော constitution မှာဟိုနိုင်ငံကဒီကိစ္စတွေကတိတိကျကျဖော်ပြထားတာမရှိဘူးပေါ့နော်ဒီမျိုးသမီးဒီရဲ့အခမ်းအနားမျိုးသမီးတွေနိုင်ငံရေးမှာပါဝင်ဖို့မြင့်တင်ဖို့အတွက်ဆိုလို့ရှိရင်ဖြစ်ဒီပေါ်အခြေခံဥပဒေမှာကိုနိုင်ငံကတရားကိုတိတိကျကျပေါ့နော်ထိတွေ့ရတာဖြစ်အရေးကြီးရဲ့ပေါ့အမင်းဆုံးသုံးချင်ရခိုင်လို့ဆိုတော့ဇန်တမတ်ချက်နဲ့လှုပ်ဆောင်သွားမယ်ဆိုလို့ရှိရင်နောက်ငါးနှစ်ဆင်းနှစ်ဆိုလို့ရှိရင်မျိုးသမီးရဲ့ပါဝင်မှုကအများကြီးတိုးတက်လာနိုင်ဖို့အခြေအနေရှိတာပေါ့နော်
မျိုးသမီးတွေရဲ့စွမ်းဆောင်ရည်နဲ့သူတို့ရဲ့ခန်းကဏ္ဍကိုမြင့်တင်နိုင်ဖို့ရည်ရွယ်ပြီးအခုသတင်းပတ်ကိုအမျိုးသမီးများရတရပတ်အဖြစ် NLD အစိုးရကသတ်မှတ်ထားပြီးတော့အထိတ်မဲ့အခမ်းအနားတွေနဲ့အစီအစဉ်တွေကိုကျင်းပပြုလုပ်နေပါတယ်။အမျိုးသမီးများရတရပတ်စတင်ဖွင့်လှစ်တဲ့ဒီနေ့လာနေမှာကိုပဲနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့မြန်မာအမျိုးသမီးစီးပွားရေးလုပ်ငန်းရှင်တွေတွေ့ဆုံပြီးတော့လုပ်ငန်းခွင်အသီးသီးမှာအမျိုးသမီးတွေရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေအကြောင်းဆွေးနွေးခဲ့ကြပါတယ်။ကမ္ဘောဇာပန်လုပ်ငန်းနဲ့ပူးပေါင်းကျင်းပနေတဲ့ဒီအမျိုးသမီးများရဲ့ရတရပတ်လှုပ်ရှားမှုတွေထဲမှာတော့အမျိုးသမီးရေးရာနဲ့ဆိုင်တဲ့ဆွေးနွေးပွဲတွေမှတ်တမ်းရုပ်ရှင်တွေပြသတာအပြင်အမျိုးသမီးစာရေးဆရာမတွေကဟောပြောတဲ့စာပေဟောပြောပွဲတွေအမျိုးသမီးရေးဆိုင်ရာစာအုပ်ပွဲတွေအားကစားပြိုင်ပွဲတွေကိုပါပြုလုပ်သွားမှာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန် nilai sana naik ani negen tenai cik 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 berbare. Yang negen soalan cawan naik gua ani kuna naik cik si singo lain do secau sekuneh nasi ngami dari mah tahun ini berbare. Nyawan kuna naik ani sana naik cik si singo ro lain do nasi le nasi ngane tungzeh ni duga ni payu nasi naik mare. Di si singo nyawa kuna naik si sing pipi je nyawa sana naik mah jangan lebi tahun ini berbare kena. BOM nyawan si sing ini atan lu mita kilohas atasai ko burmese.boanews.com tisu naik mare kena.
Masanoji, mana cawan yang gue si babi? Biu Amerika tengah bodoh ni mana kian season ni gue, mana kena naiki. Lainu mira tonton ni kilo asku tau ni ngah. Lainu mira lize kilo asku kongle tontonya. Lainu mira ngaze kilo as ngaku ngangane. Lain la dia kuze tuan ni sebi tensan ni rapce bare. Agu duriya naik gue dua malo. Gua media duriya ni mampi. Amerika ini yang tau English tengah zane. Taya ini lain season tensan dekamaro. နိုင်ငံရေးပါတီတရဖော်ပေါက်လာရေးအတွက်တွေ့ဆုံဆွေးနွေးပွဲဟိုလာဟုကျွန်တော်တို့မတ်လ30ရက်30ရက်နှစ်ရက်မှာကျွန်တော်တို့ UMFCCI မှာကျွန်တော်တို့နေတဲ့ရှင်းဆက်ရှင်မျိုးဆက်ခေါင်းဆောင်တွေနိုင်ငံရေးပါတီတရထူထောင်မဲ့ကိစ္စပေါ်တုံးသက်ဆွေးနွေးထားတာကိုမကြခင်နားဆင်ရပါမှာအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအေဒီတာအပေါ်နဲ့သတင်းဆောင်မတွေကိုနားဆင်ရပါမယ်ဦး
मा यून नाइन ये दाथा उजाटिंग प्यालो वाले निमाने गा म्याबाई मा टाइपर एप्चला भ्यामा भी तीजरीने पसे बीसी सोंग डाया या दुरे पंगने टकवा ऑनलाइन मा प्यान्ना निवाले ती पंगने हा असे मा हो महो मसी नाइन भी मैं कुगंग गो सिंग सिंग भू तयोग असुया हो तयोग पीजरी रा टांग सोला जा वाले तयोग निने दिके जा मा वुन स्वेप फो मुले बाऊ तयोग ने म्यामा नेजा निन बाऊ मू प्यातना ले मसी बाऊ ထောင်960ခရဲကကုကန်ဟာမြန်မာနိုင်ငံဘက်မှပါတယ်ဆိုတာစာချုပ်လက်မှတ်ရေးထိုးထားပြီးပါပြီ။တရုတ်ဟာမြန်မာအချုပ်အခြာအနာကိုထိပါးစရာကုကန်ကိစ္စမှာဘယ်နည်းနဲ့မှဝင်ရောက်ဆွဲဖက်စရာလည်းမရှိပါဘူး။ဒါပေမဲ့အကျိုးစီးပွားထိစပ်နေတဲ့အင်းကြီးကောင်တစ်ခုအနေနဲ့ကုညီအပေးသင့်ပါတယ်။တရုတ်ဟာမြန်မာနိုင်ငံရဲ့ဖြစ်စဉ်မှာအပြုသဘောနဲ့ပါဝင်လာခဲ့တာပါ။အခုအချိန်မှာသေဆုံးရမှုတွေ ချင်းလွာပါတယ်။ဒါဟာတရုတ်နယ်စပ်ဒေသညင်းချမ်းတည်ငြိမ်ရေးနဲ့လည်းဆက်ဆက်နေပါတယ်။2015တုန်းကလည်းဒီပြဿနာကြောင့်မြန်မာတွေထောင်ထဲချပြီးတရုတ်နိုင်ငံဘက်ပြေးဝင်လာတဲ့အတွက်တရုတ်နယ်စပ်ဒေသအခက်ကြုံခဲ့ရပါတယ်။အခုစီးရီးပဋိပက္ခတွေဟာဒီဒေသပြည်သူတွေရဲ့ဖွံ့ဖြိုးရေးအတွက်အဟံအတားကြီးဖြစ်နေပါတယ်။အခုတရုတ်ပြည်မှာကျင်းပဆဲပြည်သူ့အတိုင်းအမြံကွန်ဂရက်မှာယူနန်ကိုယ်စားလှယ်တချို့ကမြန်မာပြည်မှာလုပ်နေတဲ့လုပ်ငန်းတွေကိုအစောတလျင်ဆောင်ရွက်ဖို့အကြံပြုကြပါတယ်။တနိုင်ငံလုံးရဲ့အကျိုးစီးပွားအတွက်တရုတ်ဘက်ကဘယ်လိုပဲလှုပ်ချင်လှုပ်ချင်လက်နက်ကင်ပဋိပက္ခတွေကြောင့်အချင်းချင်းဖြစ်နေတယ်လို့យေတာထားပါတယ်ခင်ဗျာ။ရိုဟင်ဂျာတွေရဲ့ဒုက္ခဟာဂျီဟတ်တိုက်ပွဲအတွက်အကြောင်းရင်းဖြစ်စေခြင်းဆိုတဲ့ခေါင်းစဉ်နဲ့ဆူဒါရမာချန္ဒရန်យေတာထားတဲ့ဆောင်းပါးကို Asia Times မှာဖော်ပါတယ်။ရိုဟင်ဂျာစစ်သည်ကြတွေအစီအညာလာနေပါတယ်။ပူအီဂျီယာတခြားနိုင်ငံတွေကဂျီဟတ်ဝါဒီတွေပါအာယုံစုဆိုင်လာတာဖြစ်ပါတယ်။ဒါဟာတောင်အာရှနဲ့အစ်တောင်အာရှအစိုးရတွေအတွက်ပါသတိထားရမယ့်အချက်ဖြစ်နေပါတယ်။ရိုဟင်ညာတွေဟာအဖိနှိတ်ခံရဆုံးနိုင်ငံမဲ့တွေလို့သတ်မှတ်ခံရသူတွေပါ။မူလအဖြစ်ဒီလူတွေဟာသူတို့ရဲ့မကျေနပ်မှုကိုအကြမ်းဖက်နည်းနဲ့ဖြည့်ဆင်းလိုတဲ့အစွန်းရောက်တွေမဟုတ်ကြပါဘူး။လွန်ခဲ့တဲ့ဆယ်စုနှစ်တွေကရိုဟင်ညာတို့လက်နက်ကင်ခဲ့ပေမဲ့ထောက်ခံမှုအလုံးလောက်မရရှိခဲ့ပါဘူး။ဥပမာRSU အဖွဲ့ဟာ1980-90ပြည်လွန်နှစ်တွေကမြန်မာနိုင်ငံရဲ့အကြီးအကဲဝင်တိုက်ခဲ့ပေမဲ့ဒေသခံတွေရဲ့ထောက်ခံမှုမရရှိလို့မှေးမှန်သွားခဲ့ပါတယ်။အခုလက်ရှိမှာတော့ထောက်ခံမှုပိုရလာပါတယ်။မြန်မာစစ်တပ်ရဲ့ရဲရဲစစ်စစ်ဖြိုခွင်းမှုနဲ့ဗုဒ္ဓဘာသာဝင်တို့ရဲ့ရန်မူမှုကိုအစိုးရကမထိန်းသိမ်းလိုတဲ့အတွက်အကြမ်းဖက်တုံ့ပြန်မှုတွေရိုဟင်ဂျာတွေထောက်ခံမှုကိုရရှိလာပါတယ်။သူတို့ရဲ့လက်နက်ကင်တိုက်ခိုက်မှုတွေလည်းပိုပြီးစူးစူးစီစီဖြစ်လာပါတယ်။အောက်တိုဘာ9ရက်ကနေဇက်စခန်းကိုဝင်တိုက်ခိုက်မှုမှာစစ်သွေးကြွတွေရာတန့်ချီပါဝင်ပြီးသိတ်စနစ်ကျထျောက်တာကိုတွေ့ခဲ့ရပါတယ်။ဘာသာအီဂွာရလှုပ်ရှားမှုလို့အဓိပ္ပာယ်ရတဲ့ဟာရကာအယ်ယာကင်းကလှုပ်ဆောင်လာဖြစ်ပါတယ်။ဆာဒီအရေဗျနိုင်ငံမက္ကာအခြေစိုက်ရိုဟင်ဂျာတွေကသူတို့နောက်မှာရှိနေပါတယ်။ရာတန့်ချီတဲ့ရိုဟင်ဂျာလူငယ်တွေကိုဂျီဟတ်အုပ်စုတွေကဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာလေ့ကျင့်ပေးကြပါတယ်။အခုခါဒီအဖွဲ့တွေဟာစစ်သွေးကြွတွေကိုပုံမဆွဲဆောင်နိုင်တဲ့အခြေအနေရှိလာပါတယ်။ဟာရကာအယ်ယာကင်းတို့အဖွဲ့တွေမှာပါဝင်ကြဖို့အတွက်မွတ်စလင်ဘာသာရေးဆရာတွေကလည်းဖက်တွာလို့ခေါ်တဲ့တရားဝင်အရေးယူဆောင်ရွက်ခွင့်တွေထုတ်ပြန်ပေးနေကြပါတယ်။ Rohingya re dukha yang nuya video re dabbong re gu jihad wari re warapchan ji ama song ju ja ware. Indonesia nangam baka asong yauk tukwe suye turu Facebook dwe ma dare gu phobja bi yakhenga jihad sipwe ma pawin ja bo lung sotha ware. India tak nga AQIS lu khare Al-Qaeda phwele Rohingya re ne ledwe ja bo lung sotha ware. Agu kha Rohingya sithu chwari ha kabhawa ga muslim tangja mu asit khu phila ni bi yakhen bine ha jihad simi bin phila nai dai lo yee da thar au mu yin a bon ne a thon nu ri a tai tin pya la ya ba khnya
u jo san da tin pya de ka ba media ri de ga myama bi chaung na sin ya bi khu ka ro american irian 3 english tin gan sa go dollar la tan ga po cha ma phit par de
digine mne tin pya me idiom a thon ga
A fish out of water.
Pipari, salumbanga, ega, deku, diniama degao, F-I-S-H, fish garo, nga, O-U-T, out, adverb, kriya, witi, thanago, O-F, offs, preposition, wibene, duetuntare, out of ga, bimbe dolo, longa, debe, yabi, W-A-T-E-R, water garo, thorashimia, debi, pide, dying, ye, suro, စကွိုက်ထုံရဲ့တိုက်ရိုက်ဒီပဲကတော့ရေပြင်ဘက်ကိုရောက်နေတဲ့ငါးတကောင်ပေါ့ရေထဲမှာအသက်ရှင်တဲ့ငါးကရေပြင်ဘက်ကိုရောက်နေတယ်ဆိုရင်ဘယ်လိုနေမလဲဆိုတာသွားရရှင်များစဉ်းစားပဲကြည့်နိုင်ပါလေအီဒီယမ်သဘောကလည်းဒီတိုင်းပါပဲလူတူဦးအနေနဲ့ကိုရောက်နေတဲ့နေရာမှာရောက်နေတဲ့ပတ်ဝန်းကျင်မှာကိုကစိတ်နေတယ်နေရထိုင်ရခဲ့နေတယ်အနေကျက်နေတယ်နေနေကျက်နေရာမဟုတ်လို့စိတ်ထဲမှာလုံခြု ြောလို့ရပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Rowe ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
်။ I felt like a fish out of water at our boss's party. There were a lot of rich people there, and I'm just an ordinary guy.
ကျွန်တော်ဆရာရဲ့ပါတီမှာနေရထိုင်ရခဲ့လိုက်တာဗျာအဲ့ဒီမှာလူချမ်းသာတွေအတော်များများလာကြတယ်ကျွန်တော်ကတော့တမန်လူတူးပါပဲဗျာလို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် I felt like a fish out of water at our boss's party. There were a lot of rich people there, and I'm just an ordinary guy.
ကိုရောက်နေတဲ့ပဝင်းကျင်နဲ့ကိုကစိတ်နေတယ်အနီရထိုင်ရခဲ့နေတယ်ဆိုရင် idiom အသုံးအရဘယ်လိုပြောမလဲ
A fish out of water
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်အမေရိကန် idiom သုံးအင်္ဂလိပ်သင်ခန်းစာတွေကို VOA ရဲ့မနေ့ခင်းတိုင်းမှာဒေါ်လာတန်းကတင်ဆက်နေတာဖြစ်ပါတယ်ခင်ဗျာအခုတော့အင်္ဂါည VOA တိုက်ရိုက်လေလံအစီအစဉ်ကိုပြန်လည်နားဆင်ရပါမယ်။ကိုကျော်ကျော်သိန်းဆွေးနွေးတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါခင်ဗျာ။အင်္ဂါညတိုက်ရိုက်လေလံအစီအစဉ်ကနေကြိုဆိုပါတယ်။1962ခုနှစ်နောက်ပိုင်းတောက်လျှောက်ပေါ်လေမျိုးဆက်တီးတီးဒီတပါတီယာနာရှင်နဲ့ဆီယနာရှင်စန့်ကျင်ရေလှူရှားမှုအသီးသီးမှာပါဝင်ခဲ့ကြသူတွေစုပေါင်းပြီးတော့နိုင်ငံရေးပါတီအသစ်တစ်ခုထူထောင်ပူတယ်လုပ်နေကြပါတယ်ပြည်သူလူထုဂျိုးစီပွားကိုအခြေခံတဲ့ရှေးရှုတဲ့နိုင်ငံရေးပါတီတရပေါ်ထွန်းဖို့ဆိုပြီးတော့လက်ရှိလှုပ်ဆောင်နေတဲ့အထက်မှာပါဝင်နေတဲ့လူတွေကပြောထားတာရှိပါတယ်ဆိုတော့ဒီနိုင်ငံရေးပါတီထူထောင်မှုအသစ်တရထူထောင်မှုလုပ်နေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဗောဓမျိုးတွေဆွေးနွေးကြဖို့ပါပြည်နိုင်ဆွေးနွေးပေးဖို့အတွက်ဒီပါတီထူထောင်မှုအဓိကလုပ်နေသူတွေထဲမှာစုပေါင်းပြီးတော့ထူထောင်ဖို့အတွက်အဓိကလုပ်နေသူတွေထဲမှာလူအပါဝင်ဖြစ်တဲ့ဥက္ကုတ်ကိုကြီးကိုဖိတ်ခေါ်ထားပါတယ်နောက်တစ်ခုကတော့ဒီပါတီထူထောင်မှုအတွက်လုံနေကြတဲ့အထက်မှာတိုက်ရိုက်ပါဝင်တာမဟုတ်တဲ့နိုင်ငံရေးကျင်းသားများအကျဉ်းသားဟောင်းများအဖွဲ့ကဥဆောင်ကော်မတီဝင်တူဖြစ်တဲ့ဦးတမောင်ဦးကိုဖိတ်ခေါ်ထားပါတယ်ဦးကိုကိုကြီးနဲ့ဦးတမောင်တိုက်ရိုက်လေလံအစီအစဉ်ကနေကြိုဆိုပါတယ်မင်္ဂလာပါခင်ဗျကျွန်တော်တို့လေလံကနေဆွေးနွေးမဲ့တော်တော်ရှင်တွေရှိပါတယ်မှတ်ချက်ပေးပြီးတော့ဆွေးနွေးထားကြတာရှိပါတယ်ဆိုတော့အရင်ဆုံးကျွန်တော်ဦးကိုကိုကြီးကိုမေးပါရစေဦးကိုကိုကြီးတို့အခုလုံနေကြတဲ့ဟာကဘယ်အဆင့်ဘယ်အခြေအနေမှာရောက်နေပါပြီလဲခင်ဗျဟို
ကျွန်တော်တို့ကဒီအလုပ်တဘောကျင်းညီနိုင်မှုတွေကတော့အချိန်တော့များဆိုတော့ကျွန်တော်ဆောင်ရွက်ခဲ့ပါတယ်အခုနောက်ဆုံးကျွန်တော်တို့ဖြေစင်နေတာကတော့နိုင်ငံရေးပါတီတရပေါ်ပေါက်လာရေးအတွက်တွေ့ဆုံဆွေးနွေးပွဲဆိုတာကိုကျွန်တော်တို့မတ်လ30ရက်31ရက် နှစ်ရက်မှာကျွန်တော်တို့ UMFCCI မှာကျွန်တော်တို့ဖိတ်ကြားထားတဲ့ရဲဘော်တွေနောက်ကျွန်တော်တို့နယ်ပယ်အစည်းအဝေးပုဂ္ဂိုလ်တွေနဲ့အဲဒီသုံးဆွေးနွေးပွဲလေးလုပ်ဖို့ကျွန်တော်တို့စီစဉ်ထားပါတယ်။အဲဒီသုံးဆွေးနွေးပွဲမှာဆွေးနွေးအကြံပြုချက်တွေ၊ပြင်ပြချက်တွေကိုစုစည်းပြီးတော့မှနိုင်ငံရေးပါတီပေါ်ပေါက်ဖို့အတွက်မူဝါဒဘိုင်းဆိုင်ရာတွေနောက်ပြီးတော့ဖွဲ့စည်းပြီးသောက်ပုံဆိုင်ရာစိတ်ဓာတ်တွေကိုကျွန်တော်တို့ဆက်ပြီးတော့ဆောင်ရွက်သွားမှာဖြစ်ပါတယ်။
ဟုတ်ကဲ့ဆိုတော့အဲ့ဒီမတ်30 31ရက်2ရက်လို့ဖို့စီစဉ်ထားတဲ့ဆွေးနွေးပွဲမှာစုစုပေါင်းလူပဏျောက်လောက်တက်ပြီးတော့ဆွေးနွေးကြမယ်လို့ကိုကိုကြီးတို့ခန့်မှန်းထားပါတယ
်အခုကတော့ကျွန်တော်တို့ဒီ email နဲ့စာနဲ့ဆိုပြုချက်ပေါ့လေအကြံပြုချက်တွေကိုကျွန်တော်တို့တောင်းထားတာတွေရှိတယ်လို့အဲ့ဒီနေ့မှာပင်တိုင်းဆွေးနွေးမဲ့သူတွေနောက်တစ်ခါအပြန်အလှန်ပြည့်တက်တဲ့ကနေပြီးတော့ဆွေးနွေးပြောကြားမဲ့သူတွေကိုပါစိတ်ထားတာတော့ဒါခန့်မှန်းကြည့်အပြင်ကျွန်တော်တို့အရောက်800ပတ်ဝန်းကျင်လောက်အတွက်ပြင်ဆင်ထားပါတယ်
။ဟုတ်ကဲ့ပါခင်ဗျာ။ဥတ္တမောင်ခင်ဗျာဥတ္တမောင်ကကျွန်တော်ခုနအစောပိုင်းမှာညတန်းမိတ်ဆက်ပေးခဲ့တယ်လို့ဒီလက်ရှိနိုင်ငံရေးပါတီတဲ့ထူထောင်ဖို့လုပ်နေတဲ့အထက်မှာဓာတ်ရိုက်တော့ဥတ္တမောင်ကမပါဘူးနော်အဲ့ဒါဟုတ်ပါသလား
။ဟုတ်ပါတယ်ခင်ဗျာကျွန်တော်ဓာတ်ရိုက်တော့မပါပါဘူ
း။ဟုတ်ကဲ့ဆိုတော့အခုလိုမျိုးမျိုးဆက်အသီးသီးကနိုင်ငံရေးပါတီတဲ့ထူထောင်ဖို့လုပ်နေတဲ့ဆိုတဲ့တင်းကိုကြားတဲ့အချိန်မှာဥတ္တမောင်စိတ်ထဲပထမအဆုံးပေါ်လာတဲ့အတွေးလေးပြောပြပါလားခင်ဗျာဘယ်လိုထင်မိပါသလဲ။
ပထမအဆုံးပေါ်လာတဲ့အတွေးကတော့ဗျာကျွန်တော်ကဒါကိုမူအားဖြင့်ငကိုယ်တည်းကလက်ခံထားပါတယ်အဲသို့တော်လည်းဒီလိုဖြစ်ဖို့အတွက်လည်းလွန်ခဲ့တဲ့3-4နှစ်ထဲကကျွန်တော်စိုက်တွန်းခဲ့ပါတယ်သို့တော်လည်းဒီအချိန်ကတော့နော်ဒီပါတီတစ်ခုထူထောင်မှုအရေးအားဖြစ်တဲ့အချိန်လည်းအရန်နောက်ကျနေပြီးကြံနေပေါ့နော်ပြန်ပြီးသုံးသပ်တဲ့အကြောင်းတွေလည်းကျွန်တော်တို့ရှိနေတယ်လို့ထင်တဲ့အတွက်ကြောင့်လက်ရှိအချိန်မှာဒါကိုတော့အပြန်ပြီးစဉ်းစားတဲ့နဲ့အပြန်ပြီးစဉ်းစားတဲ့နဲ့လို့ကျွန်တော်ကတော့မြင်ပါတယ်ဗျာ
ဆိုလိုတာကဥတ္တမဟုတ်ကအခုချိန်မှာနိုင်ငံရေးပါတီနောက်ထပ်အသစ်တစ်ခုမလုပ်တင်သေးဘူးပေါ့အဲ့လိုမြင်တာလားခင်ဗျာ
ဟုတ်ကဲ့ပါအဓိကကတော့ကျွန်တော်အဲ့လိုမြင်တာကတော့လူတို့ရဲ့ mindset ကြောင့်ပါနော်လူတို့ရဲ့စဉ်းစားပုံကဟိုတမျိုးဖြစ်နေတဲ့အခါမှာကျွန်တော်တို့ကနိုင်ငံရေးပါတီအသစ်တစ်ခုကိုလူတို့ကလက်ခံဖို့နည်းနည်းအဆင်သင့်မဖြစ်သေးဘူးလို့ကျွန်တော်ကမြင်ပါတယ
်ဟုတ်ကဲ့ခင်ဗျာကိုကိုကြီးဒီလိုမျိုးပါတီတစ်ပြတ်ပေါ့လေဒီကကတော့ဟလာ88မတိုင်ခင်မျိုးဆက်အသီးသီးနောက်88မျိုးဆက်နောက်ပိုင်း96 98မျိုးဆက်စသည်အားဖြင့်ဒီမျိုးဆက်တွေအားလုံးစုပေါင်းပြီးတော့ခိုင်မာအားကောင်းတဲ့နိုင်ငံရေးပါတီတစ်ခုလုပ်ပါဆိုပြီးတော့ခုနဥတ္တမအောင်ပြောတဲ့ထက်မှလည်းပါပါတယ်လွန်ခဲ့တဲ့နှစ်3-5နှစ်ကလေးကပြောကြဆိုကြတဲ့အတိုင်းနဲ့ကျွန်တော်တို့လည်းကြားခဲ့မှုပါတယ်ဘာကြောင့်ဒီနေ့အခုအချိန်ကြာမှဒီလိုလှုပ်ဖို့အတွက်ဖြစ်လာရတာပါလဲခင်ဗျာ
ကျွန်တော်တို့ကဒီအရင်မတိုင်ခင်ကလေးကလည်းကျွန်တော်တို့စဉ်းစားချက်တွေရှိတယ်တိုက်တွန်းချက်တွေလည်းရှိပါတယ်ဆိုတော့လည်းပဲအကြောင်းအကျောင်းတွေကိုထောက်ပြီးတော့ကျွန်တော်တို့ပထမအဆင့်ကတော့ဒါစနစ်ဟောင်းကိုဖယ်ရှားဖို့အတွက်ကျွန်တော်တို့အားကောင်းကောင်းနဲ့ဝိုင်းရံပေးရမယ်ဆိုပြီးတော့ကျွန်တော်တို့တောက်လျှောက်ဝန်းရံလာခဲ့တာမှာဒါပြီးခဲ့တဲ့ရွေးကောက်ပွဲမှာဆိုရင်ဒီရွေးကောက်ခံစစ်တော်ကိုယ်စားလှယ်အားလုံးရဲ့80ရာခိုင်နှုန်းကျော်ရှိဒါကျွန်တော်တို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေအနိုင်ရရှိခဲ့တာရှိပါတယ်အဲ့တော့ပထမအဆင့်ကဘူးပြောင်းကာလကတော့ဒါကျွန်တော်တို့ဖြတ်တန်းခဲ့ပြီလို့ကျွန်တော်တို့ကမြင်ပါတယ်။နောက်တစ်ခုကတော့တကယ်ဒီမိုကရေစီဆန်ခြင်ဆန်ညွန်းနဲ့ပြည့်ဝတဲ့အသင့်စီဆက်သွားဖို့ဆိုရင်ပြည်သူတွေကြားထဲမှာပါတကယ်အခုရွေးချယ်စရာတွေပေါ်လာဖို့လိုပါတယ်။ကျွန်တော်တို့ရှင်းလင်းလုံးကျွေးကြော်တာဒီမိုကရေစီရရှိရေးဆိုတာတကယ်ကအခုဝါဒထွန်းကားအောင်လုပ်ရတာဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့အခုဆောင်ရွက်မယ်ဆိုတာလည်းရှင်းလင်းလုံးကျွေးကြော်တံကိုဆက်လက်ပြီးတော့အကောင့်တွေပို့ဖို့လဲဒါကျွန်တော်တို့ကျောင်းသားတွေအဲ့ဒီချိန်တုန်းကဆောင်ရွက်ခဲ့တဲ့သူတွေအားလုံးမှာတာဝန်ရှိနေတယ်ဒီတာဝန်ကိုဖြည့်ဆည်းဖို့အတွက်ကျွန်တော်တို့အခုလိုမျိုးစူးစမ်းတာဖြစ်ပါတယ်
ဟုတ်ကဲ့ကျွန်တော်နောက်ဆက်တွဲမိကွန်းလေးတစ်ခုပဲဆက်ပေးပြရစီဦးကိုကြီးကပြောတဲ့ခါမှာရွေးချယ်စရာပေါ်လာဖို့နောက်ထပ်ရွေးချယ်စရာပေါ်လာဖို့ဆိုတော့အခုလက်ရှိမှာကိုပဲရွေးချယ်စရာနိုင်ငံရေးပါတီတွေအတော်များများရှိပါတယ်ဆိုတော့ဦးကိုကြီးတို့အနေနဲ့ကလက်ရှိရှိနေတဲ့နိုင်ငံရေးပါတီတွေကိုဒဲကတင်ရွေးချယ်ဖို့ပြည်သူလူထုအတွက်မလုံလောက်သေးလို့နောက်ထပ်တစ်ခုထပ်ပြီးတော့ရွေးချယ်ဖို့ကန့်လန့်တဲ့သဘောလားခင်ဗျာ
ဟိုတစ်ခုကကျွန်တော်တို့ဒီလေပြီးတဲ့ပုံပဒံတွေကိုကျွန်တော်တို့ပြန်ပြီးတော့လေ့လာတဲ့အခါမှာ1990 2010 2012ဒါပြရွေးကောက်ပွဲ2015အခုရွေးကောက်ပွဲတွေပြန်ကြည့်ရင်လူလူရဲ့စိတ်ထဲမှာကအရင်စနစ်ဟောင်းကိုမလိုလားဘူးဆိုတာကိုပြတာတဲ့အနေနဲ့ဟိုတစ်ဖက်ကစိုက်ခြင်းကြောင့်တစ်ဖက်ကထောက်ခံပြီးတော့မဲပြီးတဲ့ပုံစံကိုတော်တော်များများတောက်လျှောက်ကျွန်တော်တို့တိုက်တူတည်ရှားနေပါဘူးအဲ့တော့တကယ်တကယ်ကဒီမိုကရေစီကိုနောက်တစ်ချက်တက်တော့မယ်ဆိုရင်ကျွန်တော်တို့ကဆိုင်ကျင်ကြောင်နေပြည်တော်ကမကပဲပါတီ A B C D E အစရှိတဲ့ဆက်ရှိတဲ့အဲမှာကဘဲပါတီကိုပို့ပြီးတော့ကြိုက်လို့ရွေးတယ်ဆိုတဲ့အခြေအနေပေါ့အဲ့တခုကိုရောက်ဖို့ကျွန်တော်ဆက်သွားမှာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ကဟိုနိုင်ငံရေးသက္ကလုံနဲ့ပြောရင်တော့ဒီ protest vote ဆိုတာကတစ်ဖက်ကဆိုင်ကျင်ကြောင်မဲပြီးတော့ဒါဟိုအတန်တိတ်စံတာပြတယ်တဘောပေါ့
အဲနောက်တစ်ဆင့်ပြတ်ဖို့အတွက်ကကျွန်တော်တို့က prefer vote ကြောင်းပို့ပြီးတော့ကြိုက်လို့ရွေးတယ်ဆိုတဲ့ဖြစ်လာအောင်ကျွန်တော်တို့ကစူးစမ်းရမယ်ဒါမှလည်းပါတီစုံဒီမိုကရေစီကအားကောင်းမှန်းပြီးတော့အပြန်အလှန်စစ်ဆေးဖိနှိပ်နေတဲ့ကျွန်တော်တို့ပြည်သူတွေအတွက်ကိုတက်အချိုးပြုနိုင်တဲ့ပါတီစုံဒီမိုကရေစီကျွန်တော်ဖြစ်လာလိမ့်မယ်လို့ကျွန်တော်တို့ကတော့အဲ့လိုယုံကြည်ပါတယ်
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တိုင်းပေါဝင်ဆွေးနွေးမဲ့သူတော်ရှင်တွေဆက်တဲ့ဖိတ်ခေါ်ပါမယ်ခင်ဗျာပထမအဦးဆုံးကတော့သခိုင်းတိုင်းမြင်းမှုမျိုးကဒေါက်တာတန်းတင်ပါတော်တော်တန်းတင်ခင်ဗျာအခုပါတီသစ်ထူထောင်မှုလုပ်နေကြတယ်ပေါ့ဘလို့မြင်ပါသလဲထူထောင်မှုလုပ်နေတဲ့လူတွေကိုဘယ်လိုအကြံပေးချင်ပါသလဲ
ဟုတ်ကဲ့ကျွန်တော်ပါတီသစ်ကိုကြိုးလိုပါတယ်ဒီပါတီကိုကျွန်တော်တို့က1988ကတည်းကကျွန်တော်ကကျောင်းသားတွေကိုဖွဲ့စည်းနေခြင်းပါကျွန်တော်1988မှာဇန်ဝင်ဆေးဦးကြီးမှာနောက်ပိတ်ဆုံးကျွန်တော်လုပ်ခဲ့တဲ့ဆရာဝန်တယောက်ပါအဲ့ဒီကကကျွန်တော်ကိုကိုကြီးနဲ့ကိုနိုင်တို့ကိုကျွန်တော်ကပါတီဖွဲ့နေခဲ့ပါအဲ့မဲ့ဖြစ်မလာဘူးပေါ့ခင်ဗျာအဲ့တော့ကျွန်တော်တခုမှားနေတာကဥပ္ပဂိုလ်ကြီးတို့ကိုနော်ဒါကတော့ကျွန်တော်တို့ညီကြောင်းမင်းရေခင်းပြတာမဟုတ်ပါဘူးပါတီဝင်တွေကိုရွေးတဲ့အခါမှာဟတဟိတနော်ပယ်ကြပါနိုင်ငံရေးလောက်မစားကြပါနဲ့ပြည်သူနဲ့အမြဲတည်းပြေပါပြည်သူစန္ဒကိုလေးစားပြုဖိတ်ထားပါအရေးကြီးခံရလို့ရှိရင်လည်းဘဝကိုမမေ့ကြပါနဲ့ဒီလိုပေးထားတဲ့ဂရီတွေကိုလည်းတည်ပါစေနိုင်ငံရေးတည်တဲ့ပုံကိုယ်တွေပါတီဝင်တွေမဖြစ်ကြပါစေနဲ့ကြာမွေးတပီမွေးတွေချောင်ကြပါအောက်စုမခွဲပါနဲ့ကိုချင်းဒီလာနဲ့ပြည်စုံသူအာဏာမျိုးသူများကျွန်တော်တို့ရွေးချယ်ပေးကြပါလို့ဥပ္ပဂိုလ်ကြီးတို့ကိုကျွန်တော်ကအကြံပေးလိုပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒေါက်တာတန်းတင်းပြောတော့ဥပ္ပဂိုလ်ကြီးလမ်းပေါ်မှာရှိနေတဲ့အတွက်ဆက်ထဲမှာပဲတစ်ချိန်တည်းမှာပဲကြားမှာပါဥပ္ပဂိုလ်ကြီးဘက်ကပြန်ပြီးတော့ဆုံးပြေးနေတာရှိခဏလေးစောင့်ပေးပါကျွန်တော်နောက်ထပ်သောတာရှင်တယောက်ကိုတစ်ဆယ်တည်းပြခေါ်လိုက်ချင်လို့ပါပြေမျိုးကကိုတင်ထေဝင်းကိုတင်ထေဝင်းဘလို့မြန်မာတယ်လဲဘယ်လိုအကြံပေးချင်ပါတယ်လူရင်းတူရှင်ဆွေးနွေးပါခင်ဗျာ
ကျွန်တော်တို့အကျိုးဆိုးရယ်ဗျာညာဖွဲ့တင်တဲ့အချိန်ကာလလေးရောက်နေပြီလို့ကျွန်တော်တို့မြင်နေဘာလို့လဲဆိုရင်နံပါတ်1အချက်ကလက်ရှိအချိန်ထိကျွန်တော်တို့တိုင်းပြည်မှာဒီလိုပြည်စီရန်များကြီးကဒီလိုကရက်တွေကတောင်းကြနေတော့မယ်ဒါကြောင့်မို့လို့ဖွဲ့စီခြင်းနေပေါ့နော်နောက်နိုင်ငံရေးသမားစစ်စစ်တကယ်ရင်ပတ်ကြီးနဲ့ကန်စားတဲ့နိုင်ငံရေးသမားစစ်စစ်ပြည်သက်သူလူထမ်းသားတွေနဲ့ဖွဲ့စည်းတဲ့နိုင်ငံရေးပါတီတရပေါ်လို့စီခြင်းကနံပါတ်1ကတော့ကျွန်တော်စစ်အာဏာရှင်တွေဖွဲ့စည်းကြတဲ့အခွင့်အရေးပါတီအခွင့်အရေးတွေဒုတိယနေရာအနေပြီးတော့တတိယသတ္တပစ္စမဆိုတဲ့နေရာတွေကိုတကယ်များအခုလိုနိုင်ငံရေးပါတီတရပေါ်ထွန်းလာမယ်ဆိုရင်သူကတတိယနေရာယူတတ်ရင်ကျွန်တော်တို့စစ်အာဏာရှင်တွေဖွဲ့စည်းကြတဲ့ဒီဘီရိုကရက်ဒီထုံးကားတဲ့ပါတီတရအစဉ်အဆက်နဲ့အောက်ကိုနှိမ့်ချသွားပြီးနောက်ဆုံးပိတ်ကျောက်ွယ်သွားမယ်ပေါ့အဲ့ဒီရွေးချယ်နဲ့ကျွန်တော်တို့ကတကယ်ဒီမိုကရေစီအားကောင်းတဲ့လွတ်တော်တရားပြဖို့အတွက်ဖွဲ့စည်းစေချင်တာပါ
ဟုတ်ကဲ့ခင်ဗျာဆိုတော့ဦးတမောင်ခင်ဗျာကျွန်တော်တို့ COD ပေးပို့ထားတဲ့ဆွေးနွေးချက်တွေအပါအဝင်အခုဆွေးနွေးချက်တွေမှာခုနဆွေးနွေးတော်တဲ့လူတွေမှာရောဒီဟာကိုကြိုဆိုကြတာများပါတယ်ဦးတမောင်ကဘာကြောင့်ဒီချိန်မှာမတင်တော်သေးဘူးလို့ယူဆတယ်ဆိုတာထပ်ပြီးတော့အခိုင်အမာပြောပါအောင်ခင်ဗျာ
အဓိကကတော့ကျွန်တော်ပထမပြောသလိုပေါ့ဗျာလူလူရဲ့ mindset ပေါ့လူလူကလူစိုးနဲ့ဇက်လိုက်ဆိုရဲစဉ်းစားပုံပဲရှိနေတယ်အဲ့ဒါတော့ဒေါအောင်ဆန်းစုကြည်ကသူတို့အတွက်ဇက်လိုက်သူတို့အတွက်ဟီကိုအဲ့တော့ဒေါံဆန်းစုကြည်ရဲ့ပြိုင်မယ်ဆိုတဲ့သူတွေအကုန်လုံးဒေါံဆန်းစုကြည်ကိုဆန့်ကျင်တယ်ဆိုတဲ့သူတွေအကုန်လုံးကိုသူနံပါတ်၁ကတော့လူစိုးလို့ယူဆနေတဲ့အချိန်အခါဖြစ်တယ်ပေါ့နောက်တစ်ခုဒုတိယအနေနဲ့ကပြောရင်လေအခုဥပ္ပဂိုလ်ကြီးတို့ပေါ့နော်ဆက်တဲ့မျိုးဆက်တွေပါတီထောင်လို့ရှိရင်လည်းရွေးကောက်ပွဲမှာဝင်ပြန်ရင်ရမယ်လေဟာ NLD ရဲ့မဲကိုခွင့်ပြုသွားမယ်မဲလေးဖြစ်မယ်အခုပြီးခဲ့တဲ့2015ရွေးကောက်ပွဲမှာဆိုရင် NLD ကနော်တချို့နေရာတွေမှာအမဲလေးကထောင်ကနန်းလောက်ပဲတာနိုင်ရတာရှိတယ်အဲ့တော့တကယ်လို့များNLD ရဲ့မဲကိုခွင့်ပြုတယ်မယ်ဆိုလို့ရှိရင်ဒီနာကဘာပဲဖြစ်ဖြစ်နော် NLD လည်းမနိုင်ဘူးလို့ဒီဘက်ကလည်းမနိုင်နဲ့လေရှားကတိုင်းစားမယ်ပဲစိုက်နိုင်တယ်လို့ကျွန်တော်တို့ကတော့မြင်ပါတယ်နောက်တစ်ခုကတော့ပေါ့နော်ဒီတော့ဒီဟိုဒီ68မျိုးဆက်တွေကဒါဒီလိုမဲကိုခွဲယူနိုင်တဲ့အတွက်တစ်ဖက်ကလည်းပေါ့ NLD ကိုဆန့်ကျင်တဲ့အင်အားစုတွေပေါ့အတိုက်ခံတွေအကုန်လုံးကဒီပါတီထောင်ပြဖို့အရေးကိုအားပြီးအားမြောက်လုပ်နေတဲ့ဥစ္စာတွေကိုလည်းကျွန်တော်တို့တွေ့နေရပါတ
ယ်ဟုတ်ကဲ့ဆိုတော့ဥက္ကိုကြီးခုနကတော့ဦးတမောင်ပြောတဲ့စိုးရင်ချက်တွေဒီကြိုးချောင်းတင့်လျော်တဲ့စိုးရင်ချက်တွေယူဆချက်တွေလို့ဥက္ကိုကြီးတို့ယူဆထားပါသလားမြင်ထားပါသလားဘယ်လိုဖြည့်ရှင်းဖို့ရောစဉ်းစားထားတာရှိပါလဲ
အဓိကကကျွန်တော်တို့ပါတီပေါင်းများစွာရှိတဲ့အထဲမှာပါတီတပူချင်းကိုပဲဖြစ်စေပါတီမှာအဓိကဆောင်ရွက်ကြတဲ့သူတွေကိုပဲဖြစ်စေကျွန်တော်တို့သူတို့ရဲ့ဖြတ်တန်းမှုတမိုင်းကြောင်းကြီးရှိပါတယ်သူတို့ရဲ့ရည်ရည်ချက်ကြီးရှိပါတယ်ဆိုတော့အဲ့ဒါတွေကိုလေ့လာပြီးတော့မှကျွန်တော်တို့ကသုံးသပ်ချက်တွေကိုထုတ်တာကောင်းပါတယ်အဲ့တော့ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဟာတစ်လျှောက်လုံးမှာဟိုကိုယ်ကိုယ်လည်းကျွန်တော်တို့ကဘာမှဟိုဂုံပေါ်ပြီးပြောတာမျိုးကျွန်တော်ပြောစရာမလိုတဲ့သူတွေပါ အဲ့တော့ကျွန်တော်တို့အခုဆောင်ရွက်တဲ့အခါမှာလည်းပဲကျွန်တော်တို့ဥတီချက်ပါလေကျွန်တော်တို့ရဲ့ဘုံဥတီချက်ကပါလေဆိုတာကျွန်တော်တို့မှခံခံမာမာရှိသေးတာဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ဆက်ပြီးတော့စဉ်းစားကြတဲ့ကပါတီမထောင်မြင်ကြတဲ့ကလည်းကျွန်တော်တို့အချိန်ကောင်းများစွာတိုက်တွန်းခဲ့တဲ့ကိစ္စမှာကျွန်တော်တို့မဟာမိတ်ဘူပါဒခံခံမာမာရှိဖို့ဆိုတာကိုကျွန်တော်တို့အများအားကျွန်တော်တို့ကန်ဆွဲခဲ့တယ်။အဲ့တော့ကျွန်တော်တို့ကိုယ်တိုင်ပါတီဖြစ်လာခဲ့ရင်လည်းပဲကျွန်တော်တို့မှဒါကျွန်တော်အရင်ကအင်တာဗျူးတွေမှာကျွန်တော်ပြောခဲ့ဘူးလေနီရောမဟာမိတ်ဝေရောမဟာမိတ်ဆိုရင်မဟာမိတ်နဲ့ဆက်သက်တဲ့ပုဂ္ဂိုလ်အရာတွေပေါ့လေအယူဆတွေကကျွန်တော်တို့ပြောခဲ့ပါတယ
်။
နောက်ခုကတော့အမျိုးသားပြန်လဲတင်ဆက်ပေါ့နော်။အဲ့ဒီပုံစံမျိုးနဲ့တွားရင်ကျွန်တော်တို့ကဒီလက်ဖက်အင်အားစုတွေအချင်းချင်းကြားထဲမှာပြောနေကြတော့ဘလူးဂျီနိုင်းဆောင်ရွက်မယ်ဘလူးဆက်ဆံမယ်ဆိုတာကြီးအားလုံးကကျွန်တော်တို့ဟိုးအရင်အရင်ကတည်းကအခြေခံနေရှိပြီးသားဖြစ်ပါလေ။ဒါကြောင့်မလို့ဒီ30ချက်ဟာကျွန်တော်လူတဦးချင်းနဲ့အဖွဲ့အစည်းတစ်ခုချင်းစီရဲ့ဖြတ်သန်းမှုတွေကိုကြည့်ပြီးတော့မှဒါရီကပြောသင့်တယ်လို့ကျွန်တော်တို့အဲ့လိုမြင်ပါတယ
်ဟုတ်ကဲ့ခင်ဗျာတော်တော်ဆွေးနွေးမယ်တော်တော်ဆွေးနွေးဖိတ်ခေါ်ပါမယ်ရန်ကုန်မြို့ကဆလိုင်းဘွေကိုဆလိုင်းပါတီတီတခုထောင်ဖို့လုပ်နေတဲ့ပေါ်ဘယ်လိုမြင်ပါသလဲဘယ်လိုအကြံပေးချင်ပါသလဲဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ဟိုဟာကျွန်တော်အကြံပေးချင်တယ်လူညွန်လဲတောင်းပန်စဲဘာလို့လဲဆိုတော့စစ်စစ်မြို့ဆေးကကောင်းဆောင်နေနောက်တော့မှအဲ60နေကတဲ့ဒေါ်လာကြီးလုပ်နေတဲ့သူတွေနိုင်ငံချင်းမဟောင်းတွေကတော့ကျွန်တော်အင်းလေဒီကဒီကိုမောင်နှမတွေလို့ပထမဆုံးပြောချင်တယ်အဲ့တော့လူထုရဲ့စိတ်နှလုံးကိုကျွန်တော်တို့တိခောက်ကြည့်မယ်ဆိုရင်မြန်မာနိုင်ငံမှာအာ top leader ကတော့တော်အောင်ဆန်းစုကြည်ပဲနောက်ဒုတိယကတော့ဦးမင်းကိုနိုင်ပဲတတိယကတော့ဦးကိုကိုကြည်ပါပဲဆိုတော့အခုကတို့ကတိတပ်ပါတီထောင်မယ်ဆိုရင်အခုနဆယ်ကြီးပြောတယ်လို့ပဲပေါ့နော်ကျွန်တော်တို့အင်အားစုံနဲ့တွားမလားအဲ့ဒါကြောင့်စစ်စစ်စစ်မျိုးစစ်ပွင့်လင်းလို့အဖွဲ့စည်းကိုအရက်ဖက်လူအဖွဲ့စည်းနေနဲ့ဆက်လက်ပြီးတော့မှအာနေစီချင်းနဲ့နောက်ပြီးတော့ပါအေလေးဒီကိုစစ်စစ်မျိုးစစ်ကဆကျွန်တော်တို့တော်လှန်ရေးဟိုဖြစ်တော်တတိအားလုံးကကိုပါတီလို့သဘောထားပြီးတော့မှအေလေးဒီကိုပဲပဲပါတီဟိုနိုင်ငံရေးပါတီလို့ချော်ပါလေဟိုနိုင်ငံရေးလို့ချင်နေဆိုရင်တော့အေလေးဒီကလည်းပဲကျွန်တော်ထင်တယ်2020မှာတော့အဲ့ဒီတော်လှန်ရေးမှာပါဝင်ခဲ့တဲ့စစ်စစ်မျိုးစစ်တွေကိုသူတို့ဦးစားပေးလိမ့်မယ်ပထမအခြေခံမှာတော့အေလေးဒီကသူတို့ပါတီဝင်တွေကိုပုံဦးစားပေးတော့တာတော့သဘာဝကျပါတယ်အဲ့တော့ကျွန်တော်အဆုံးကြီးတယ်နောက်လည်းပြောလဲပြောရဲတယ်အတွင်းကြီးကိုကျွန်တော်နည်းနည်းတီးတဲ့ခါကျတော့2020မှာတော့ရှစ်ရှစ်ရှစ်မျိုးစေးလိုမျိုးကအများကြီးပွေထုတ်လာမယ်လို့ကျွန်တော်မြင်တယ်အဲ့တော့လုံးလုံးစင်မှာတော့မထောင်သေးဘဲနဲ့2020နောက်ပိုင်းမှာလုပ်နေဆိုရင်ပူကောင်းမလားလို့အဲ့တော့သူတို့ထောင်နေဆိုရင်ဒုတိယအင်အားကြီးဆုံးဖြစ်လာမယ်ကြာအခုလက်ရှိရှိနေတဲ့ပါတီကြီးကတော့ဆိုင်းဘုတ်လောက်ပဲ2020မှာလည်းရှိတော့မယ်ထင်တယ်ဆရာ
ဟုတ်ကဲ့ပါဆလိုက်ကျေးဇူးအများကြီးတင်ပါတယ်ဆိုတော့ဥက္ကူကြီးကျွန်တော်တို့အချိန်မိနစ်ဝက်စက္ကန့်40လောက်ရပါမယ်ဥက္ကူကြီးတို့2020ပြည့်နှစ်ရွေးကောက်ပွဲဝင်ဖို့အတွက်ဒီပါတီတစ်တီအချိန်မီအစဉ်အသင့်ဖြစ်မယ်လို့မျှော်လင့်ထားပါသလားခင်ဗျာ
ကျွန်တော်တို့ကဒီကြားထဲမှာပါတီကူဆောင်ရေးစိတ်ဓာတ်တွေကျွန်တော်တို့ဟလာဖြစ်လက်အောင်လုပ်တဲ့စိတ်ဓာတ်တွေနောက်ဆုံးကျွန်တော်တို့ကဒီပါတီမိလာခံသဘောမျိုးဖြစ်ဖို့အတိကျွန်တော်တို့ပြောရင်းကျထားပါတယ်အတက်နဲ့ဆုံးကျွန်တော်တို့ဆောင်ရွက်သွားမယ်ကျွန်တော်တို့လုပ်နေတာဒီအားလုံးမှာကျွန်တော်တို့ခေါင်းဆောင်လုပ်ဖို့ဆိုတာတက်ကိုကျွန်တော်တို့နောက်ညီငယ်တွေပါကျွန်တော်တို့မျိုးဆက်တွေလက်သေးကိုကျွန်တော်တို့ဒီလိုမူဝါဒအခြေခံနဲ့ပါတီတရက်ရွက်ရှင်ကမ်းနိုင်ဖို့အတွက်ကျွန်တော်တို့ရည်ရွယ်ပြီးကျွန်တော်တို့လုပ်နေတာဖြစ်ပါတယ်ဒါကျွန်တော်တို့ကိုယ်တိုင်ကအခုဒါကျွန်တော်တို့ဒါ90ကျော်အဲ့တော့55 56ကျွန်တော်တို့ဖြစ်လာပါပြီအဲ့တော့ကျွန်တော်တို့ကအဓိကနောက်မျိုးဆက်ဒီပါပါလာနိုင်ဖို့အတွက်ကျွန်တော်တို့ရည်ရွယ်ပြီးတော့မြန်မာနိုင်ငံမှာတကယ့်ကိုဟိုအရေးချင်
းဟုတ်ကဲ့ပါခင်ဗျာ
ပါတီစုံတမှုနည်းပေါ်ပေါက်လာဖို့ရည်ရွယ်တယ်ဆိုတာလေးအဲ့ဒါလေးကျွန်တော်ပြောချင်တ
ယ်ဟုတ်ကဲ့ပါခင်ဗျာပြန်နိုင်ဆွနေပြတဲ့ဥက္ကုကိုကြီးဦးတမောင်ဦးဒါရိုက်ပါဝင်ဆွနေတဲ့သောတာရှင်တွေအထူးသဖြင့်လေလိုင်းပေါ်မှာနားဆင်ကြတဲ့သောတာရှင်အားလုံးအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကိုကြိုကြောသိဆွေးနွေးတင်ဆက်သွားတဲ့အင်္ဂါည VOA တရိုက်လီလိုင်းအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ VOA အမေရိကန်တန်ကဗိုလ်တုနေမနက်ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ
်အမေရိကန်အစိုးရရဲ့သဘောထားအမြင်အာပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
ဗင်နီဇွဲလားနိုင်ငံကတိုက်ခန့်ကောင်းဆောင်နိုင်ငံရေးအကျဉ်းသားလီယိုပိုဒိုလိုပက်စ်ကိုပြန်လွှတ်ပေးဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကဗင်နီဇွဲလားအစိုးရကိုတောင်းဆိုလိုက်ပါတယ်လီလီယန်တင်တိုရီရဲ့ခင်ပွန်းနိုင်ငံရေးအကျဉ်းသားလီယိုပိုဒိုလိုပက်စ်ကိုထောင်ကနေချက်ချင်းပြန်လွှတ်ပေးဖို့ဖေဖော်ဝါရီလ15ရက်နေ့က Twitter လူမှုကွန်ရက်စာမျက်နှာမှာသမ္မတထရန့်ကပြောဆိုလိုက်တာဖြစ်ပါတယ်။ Miss Tintori ကလည်း Venezuela နိုင်ငံမှာဒီမိုကရေစီပြန်လည်တည်ဆောက်နိုင်ဖို့ Venezuela ပြည်သူတွေမျှော်မှန်းချက်တွေနဲ့တသားတည်းရည်တည်ပေးတဲ့အတွက်သမ္မတထရန့်ကိုကျေးဇူးတင်တဲ့အကြောင်း Twitter လူမှုကွန်ရက်ကနေဇက်တိုက်ဆိုသလိုပြောဆိုခဲ့တာပါ။လိုပက်စ်ဟာ2014ခုနှစ်က
အစိုးရဆန့်ကျင်ရေးဆန္ဒပြပွဲအတွင်းမိရှုမှုအဆောက်အုံကိုဖျက်ဆီးဖို့နဲ့ရာဇဝတ်မှုတွေကျူးလွန်အောင်တွေးလို့လုံဆောင်မှုရာဇဝတ်ကိုင်းတစ်ခုရဲ့အဖွဲ့ဝင်ဖြစ်မှုတွေအပါအဝင်မမှန်ကန်တဲ့စွဲချက်ပေါင်းများစွာနဲ့2015ခုနှစ်မှာထောင်ဒဏ်14နှစ်နီးပါးချမှတ်ခံခဲ့ရတာဖြစ်ပါတယ်။လိုပက်စာဗင်နီဇွဲလားဆိုရှယ်လစ်အစိုးရကိုဆန့်ကျင်နေတဲ့အတိုက်ခံခေါင်းဆောင်တဦးဖြစ်ပြီးတော့လူမှုဆန္ဒပါတီကိုထူထောင်ခဲ့သူလည်းဖြစ်ပါတယ်။လိုပက်စပေါ်တရားစီရင်မှုနဲ့ထောင်နဲ့ချမှတ်မှုကိုကုလသမဂ္ဂအပါအဝင်အမေရိကန်ပြည်ထောင်စုကပြစ်တင်ရှုံချခဲ့တာပါ။ဗင်နီဇွဲလားနိုင်ငံတော်တရားရုံးချုပ်ကတော့သူ့ရဲ့အယူခံကို February 16ရက်နေ့ကပယ်ချထားပါတယ်။ဗင်နီဇွဲလားအစိုးရဟာနိုင်ငံတဝန်းမှာရှိတဲ့နိုင်ငံသားတွေကိုနိုင်ငံရေးယုံကြည်ချက်အတွက်ဖမ်းဆီးအကျဉ်းချတဲ့လုပ်ရက်တွေကိုဆက်လက်လှုပ်ဆောင်နေပါတယ်။လက်ရှိမှာလည်းနိုင်ငံရေးယုံကြည်ချက်ကြောင့်ဖမ်းဆီးထောင်ချခံထားရသူ100ကျော်ရှိပါတယ်။ဒီအထက်မှာ February 18ရက်နေ့ကထောင်ဒဏ်3နှစ်တင်းတင်းပြည့်သွားပြီဖြစ်တဲ့ Leopoldo Lopez နေအကျဲချုပ်ဖမ်းဆီးခံထားရတာ February 19ရက်နေ့ကနှစ်နှစ်ပြည့်သွားပြီဖြစ်တဲ့ Caracas မြို့တော်ဝန် Antonio Ledesma မြို့တော်ဝန်ဟောင်း Daniel Sabolos နဲ့ကျောင်းသားတွေတက်ကြွလှုပ်ရှားသူတွေသတင်းတောက်တွေငြိမ်းချမ်းစွာဆန္ဒပြသူတွေတော်တော်များများပါဝင်ကြပါတယ်ဗင်နီဇွဲလားနိုင်ငံသားတွေရဲ့ဒီမိုကရေစီယုံကြည်ချက်တွေကိုလက်မခံဘဲအတိုက်ခံလုပ်တဲ့သူတွေကိုရာဇဝတ်သားတွေလိုဖမ်းဆီးအရေးယူနေတဲ့ဗင်နီဇွဲလားအစိုးရရဲ့လုပ်ရက်တွေကိုအမေရိကန်ပြည်ထောင်စုကရှုံချနေပါတယ်။ယုံကြည်ချက်ကြောင့်ဖမ်းဆီးခံရတဲ့နိုင်ငံရေးအချင်းသားအလုံးကိုချက်ချင်းပြန်လွှတ်ပေးဖို့တရားဥပဒေစိုးမိုးရေးကိုလေးစားလိုက်နာဖို့သတင်းလွတ်လပ်ခွင့်အစိုးရအဖွဲ့တွင်ဖွဲ့စည်းပုံခြေကံဥပဒေအရထိန်းချုပ်ထားချက်တွေကိုမပစ်ပယ်ဖို့နဲ့ဗင်နီဇွဲလားပြည်သူတွေရဲ့ဆန္ဒကိုရောင်မြန်ဟပ်စေမယ်ဒီမိုကရေစီလုပ်ငန်းစဉ်တစ်ခုကိုပြန်တည်ဆောက်ဖို့တွေကိုအမေရိကန်ပြည်ထောင်စုကတောင်းဆိုတဲ့အကြောင်းအမေရိကန်နိုင်ငံသားရေးဌာနရဲ့ယာယီပြောခွင့်ရပုဂ္ဂိုလ်မာခ်တိုနာကပြောဆိုခဲ့ပါတယ်ရှင
်။အမေရိကန်အစိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုတင်ဆက်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အဘော်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ။ကျွန်တော်တို့ဒီကနေ့ညနေ 6:00 ထုတ်လွှင့်မဲ့ VOA စီစဉ်တွေကိုလိုင်းတွင်မီတာ 16.25 တို့မှာဖမ်းယူနိုင်ပါတယ်။အခုတော့သတင်းချင်းချုပ်ကိုကိုဇော်ဝင်းလှန်ကပြောပြမှာဖြစ်ပါတယ
်။အင်ဂျီရောအတွင်းကမောက်ကမတွေဖြစ်နေတဲ့ဆိုတဲ့သတင်းတွေထွက်ပေါ်နေတာနဲ့ပတ်သက်လို့မှမှန်ကန်ကြောင်းပြသဖို့တမနာထရမ့်ကကြိုးပမ်းနေပါတယ်။သမရထရမ်အစိုးရအဖွဲ့အတွင်းအချင်းချင်းတိုက်ခိုက်မှုတွေဖြစ်ပေါ်နေတယ်ဆိုတော့မဟုတ်မှန်တဲ့သတင်းတွေကပြောဆိုနေတာကိုမယုံကြဘို့သမရထရမ်က Twitter လူမှုကွန်ရက်ကတစဉ်အင်္ဂါနေ့မှာပြောကြားလိုက်ပါတယ်အမေရိကန်ရွေးကောက်ပွဲမှာရုရှားကဝင်ရောက်ဆွတ်ဖက်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေကိုအောက်လွှတ်တော်ထားလိုက်ရင်ကော်မတီကပထမဆုံးအကြိမ်အများပြည်သူရှေ့မှောက်မတ်လ20ရက်နေ့မှာကြားနာပွဲပြုလုပ်မယ်လို့ကော်မတီဥက္ကဋ္ဌ Devin Nunes ကအင်္ဂါနေ့မှာပြောကြားလိုက်ပါတယ်ဒီကြားနာပွဲမှာထွက်ဆိုကြမဲ့သူတွေထဲမှာ FBI ပြည်ထောင်စုထောက်လိုင်းရေးပြည်တို့အကြီးအကဲ James Comey အမျိုးသားလုံခြုံရေးအေဂျင်စီညွှန်ကြားရေးမှူး Mike Rogers နဲ့ CIA ညွှန်ကြားရေးမှူးဟောင်း John Brennan တို့လည်းပါဝင်ကြမှာဖြစ်ပါတယ်။မြန်မာနဲ့တရုတ်နယ်စပ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေချက်ချင်းရပ်ပစ်ဖို့နှစ်ဖက်မကြေလည်မှုတွေကိုငြင်းချမ်းတဲ့နည်းနဲ့ညှိနှိုင်းကြဖို့တရုတ်အစိုးရကတိုက်တွန်းလိုက်ပါတယ်။တနင်္လာနေ့ကလောက်ကင်မြို့ကိုကိုကန့်တပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်အရသာအများပြားအပါအဝင်အနည်းဆုံးလူ30သေဆုံးခဲ့ပါတယ်။တရုတ်ဖက်ကိုထွက်ပြေးလာကြတဲ့အရာသားတွေကိုတော့တရုတ်နိုင်ငံကလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနေတယ်လို့ဆိုပါတယ်။ဒီနေ့မလ၈ရက်နေ့မှာကြောက်တဲ့နိုင်ငံတကာအမျိုးသမီးများနေ့အထိမ်းအမှတ်အခမ်းအနားကိုကဘာတဝမ်းဆင်နွှဲကြရမှာအမေရိကန်ပြည်ထောင်စုမှာဇန်နဝါရီလ20ရက်နေ့ကသမ္မတဒေါ်နယ်ထရမ့်ကျန်းသစ်စာကျင်းဆိုပွဲအပြီးနောက်တနေ့မှာအောင်မြင်စွာကျင်းပနိုင်ခဲ့တဲ့ Women's March အမျိုးသမီးပေါင်းတန်းနဲ့ချီချီတက်ဆန္ဒဖော်ထုတ်ပွဲကိုစီရင်ခဲ့ကြသူတွေက A Day Without the Women အမျိုးသမီးမရှိတဲ့နေ့ဟာဘလို့ဖြစ်မလဲဆိုတာသဘောပေါက်ကြဖို့ရည်ရွယ်တဲ့လှုပ်ရှားမှုကိုဆင်နွှဲကြမှာဖြစ်ပါတယ်။ရည်ရွယ်ချက်ကတော့မျက်မှောက်လူနေမှုနဲ့စီးပွားရေးစနစ်ကိုတိုးတက်မှုအတွက်အမျိုးသမီးတွေရဲ့ကြီးမားတဲ့လှုပ်အားကိုတံပိုးထားတတ်ဖို့ဖြစ်ပြီးကြားမှတန်းတူလစာမရမှုလုပ်ငန်းခွင်မှာခွဲခြားဆက်ဆံခံရမှုလိင်ပိုင်းဆိုင်ရာနောက်ရှက်ခံရမှုအလုပ်ကိုင်းနဲ့ပတ်သက်လို့လုံခြုံမှုခင်းမဲမှုစတဲ့အမျိုးသမီးတွေရင်ဆိုင်နေရတဲ့အခက်အခဲတွေကိုမီးမောင်းထိုးပြသဖို့ဖြစ်ပါတယ်ခင်ဗျာ။
ကျေးဇူးပါခင်ဗျာ။သတင်းအချင်းချုပ်ကိုကုဇော်ဝင်းလိုင်ပြောပြခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကဦးစံမွေဖြစ်ပါတယ်။အတန်နှင်းအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်။ဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကိုမနေ့6:00-9:00အထိ line no meter 30 40 49 50တို့ကနေတင်ဆက်ခဲ့တာပါ။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.